Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇွန်လ13ရက်ဗုဒ္ဓဟူးနေ့ညဖက်9:20အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ25 32နဲ့50တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောက်ပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသင်ဆက်တော်မှာပါ
။ကျမသင်ကြီးထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုမရှိတော့ဘူးလို့အမေရိကန်သမ္မတကဒီကနေ့ကြေညာပါတယ်။ကမ္ဘာဘောလုံးပွဲတွေကတော့မနေ့ပြန်ချာတာပရီနဲ့ရုရှားနိုင်ငံမှာစတင်မှဖြစ်ပြီးအိရှန်ရုရှားနဲ့ဆော်ဒီအာရေဗျနိုင်ငံအသင်းတို့ကစားကြပါမယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့နေပြည်တော်ကိုရောက်ရှိလာပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပါတယ်။
ကတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဥစ္စာတွေမှာအမှန်တရားတွေကိုနိုင်ငံတကာကသိဖို့အတွက်ပေါ့နော်အဲ့ဒါကအရေးကြီးတယ်လို့ကျွန်တော်တို့စားတယ်ပြီးတော့သူကနေတစင်လဲတကယ်အမှန
်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိတို့ပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒီနောက်မှာတော့ရေကြီးရေရှမ်းမှုတွေနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုအကူအညီပေးရေးအဖွဲ့တွေကကူညီကယ်တင်ပေးနေတဲ့သတင်းမြန်မာနိုင်ငံအနှံ့မှာလည်းရေကြီးရေရှမ်းလို့လူ 8,000 ကျော်လောက်ရေးပေးတင်နေကြတဲ့သတင်းတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သိနေထိုင်နဲ့ကောင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုမရှိတော့ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ်ခီးရှေကြီးကနေပြန်လဲရောက်ရှိကြောင်းသူတာဝန်ယူခဲ့တဲ့နေ့ထက်ကိုအခုချိန်မှာအလုံးအနေနဲ့ပိုပြီးဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီဖြစ်ကြောင်းသမ္မတကတွစ်တာမှာရေးသားခဲ့တာပါကင်ဂျွန်နဲ့တွေ့ဆုံမှုကဆဲဝင်စားပွဲကောင်းပြီးအပြူသဘောဆောင်တဲ့တွေ့ကြုံဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံဟာအနာဂတ်မှာလာလာကောင်းတယ်လို့လည်းသမ္မတကရေးသားခဲ့ပါတယ်စင်ကာပူမှာမနေ့အင်္ဂါနေ့ကကျင်းပတဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်သဘောတူခဲ့သလိုအမေရိကန်သမ္မတထရန့်ဘက်ကတော့တောင်ကိုရီးယားနဲ့ပူးရဲစစ်ရေးလေ့ကျင့်မှုတွေကိုဆိုင်းငံ့မယ်လို့မမျှော်လင့်ပဲပြောဆိုလိုက်တာပါမနေ့အင်္ဂါနေ့ကခေါင်းဆောင်နှုတ်တို့လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်မှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖျက်သိမ်းရေးကိုလုံးမဲ့အချိန်နဲ့ဘလို့ပုံစံလုံးမလဲဆိုတဲ့အသေးစိတ်အချက်လက်တွေမပါသလိုအမေရိကန်ဘက်ကမြောက်ကိုရီးယားကိုပေးမယ်ဆိုတဲ့လုံးကြုံရေးအာမခံချက်ကဘာလဲဆိုတာလဲတိတိကျကျမပါရှိပါဘူး။သဘောတူညီချက်မှာအသေးစိတ်အချက်လက်တွေမပါတာကိုဝေဖန်သူတွေကထောက်ပြပြီးအမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့နိုင်ရတော်ကြာဆွေးနွေးမှုတွေအတွင်းဘာမှမေးမရရမရခဲ့ပဲပေးခဲ့ရတာကပိုများနေသလားဆိုတဲ့အပေါ်မှာမေးခွန်းထုတ်ကြပါတယ်။သမ္မတထရန့်ကတော့ဒီသဘောတူညီချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုကင်တွယ်တာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးမြောက်ကိုရီးယားအစိုးရအနေနဲ့လည်းဒီသဘောတူညီချက်တွေအတိုင်းမကြခင်မှာစတင်ဆောင်ရွက်မယ်လို့မျှော်လင့်တဲ့အကြောင်းလဲပြောဆိုထားပါတယ်ရှင်
။စင်ကာပူမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲအပေါ်မြောက်ကိုရီးယားအာဏာပိုင်တွေကအပြူသဘောဆောင်အကောင်းမြင်ပြောကြားပါတယ်။ကင်ဂျွန်အွန်းနဲ့ထရန့်တို့ဟာတဆင်ချင်းတလှမ်းရမယ်ဆိုတဲ့အမြင်ထားကိုလိုက်နာပြီးငင်းငယ်ရင်းနဲ့တည်ငင်ရေးကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးတို့အတွက်စင်စက်မပြတ်လှုပ်ဆောင်သွားရေးစရာရီနဲ့ပတ်သက်ပြီးတော့အတိမတ်ပြုခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းအေဂျင်စီကပြောကြားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်မှုတည်ဆောက်ဖို့စစ်မှန်စွာဆောင်ရွက်မယ်ဆိုရင်သူ့အနေနဲ့လည်းစေတနာရှိထားပြီးတော့နောက်တဆင့်တိုးအလားတူတုံ့ပြန်သွားမယ်လို့ခင်ကပြောကြားကြောင်းကိုလည်းဖော်ပြပါတယ်။ဒါပေမဲ့လည်းအဲ့ဒီနောက်တဆင့်ဆိုတာကဘာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။သမ္မတထရမ့်ကတောင်ကိုရီးယားနဲ့ပူးရဲစီးလေ့ကျင့်မှုတွေကိုရပ်ဆိုင်မယ်လို့ကတိပေးပြောဆိုနေတဲ့အချိန်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားအနေနဲ့တစ်ဖက်နဲ့တစ်ဖက်ရန်ဆမှုတွေစီးရေးအရာရေးယူဆောင်ရွက်မှုတွေကိုရပ်ပစ်ဖို့အတွက်ဆုံးမြတ်ချက်တွေအရေးကြီးချမှတ်ဖို့လိုနေကြောင်းခင်မြတ်ပြောကြားချက်ကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။ထရမ့်ကအလဲပတ်လာရောက်ဖို့ဖိတ်ကြားထားသလိုပဲကင်ကလည်းထရမ့်ပြုံရန်ကိုလာလေဖို့ဖိတ်ကြားခဲ့ကြောင်းလည်းမြောက်ကိုရီးယားသတင်းဌာနကပြောကြားပါတယ်။အဲ့လိုဖိတ်ကြားမှုတွေကိုနှစ်ဖက်စလုံးကပြန်လည်လက်ခံခဲ့ပြီးဒါဟာဆက်ဆံရေးတိုးမြင့်လာတဲ့အရေးပါတဲ့အနေအထားတစ်ရပ်လည်းဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံတာမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားအစိုးရရဲ့ကြေကြေပြန့်ပြန့်လူခွင့်ရေးချိုးဖောက်မှုတွေကိုမမမမရက်တီဖို့ထက်မြောက်ကိုရီးယားခေါင်းဆောင်ကိုချီးကျူးပြောဆိုခဲ့မှုကြောင့်အမေရိကန်သမ္မတဘက်ကတစ္ဆာဖောက်တယ်လို့မြောက်ကိုရီးယားဘက်ကနေဗက်ပြောင်းခိုးလုံလာသူတချို့တို့ကခန်းစားနေကြရပါတယ်။မနေ့အင်္ဂါနေ့ကအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲမှာ မြောက်ကိုရီးယားခေါင်းဆောင်ဟာအံ့ဩချီးမွမ်းပွဲရာပုဂ္ဂိုလ်မြင့်မြတ်တဲ့ခေါင်းဆောင်တစ်ဦးဖြစ်ပြီးသူ့ပြည်သူတွေကောင်းကျိုးကိုအလေးထားသူအဖြစ်သမ္မတထရန့်ကပြောဆိုခဲ့တာပါ။ကင်ဂျုံအုံးကပြည်သူတွေကိုချစ်ခင်ကြောင်းအမေရိကန်သမ္မတထရန့်က VOA အတွက်ဆောင်ရွက်ပေးသူ Greta Van Susteren နဲ့စင်ကာပူမှာတွေ့ဆုံမိမြန်းမှုအတွင်းမှာလည်းပြောဆိုခဲ့ပါတယ်။နျူကလ িয়ার ကင်ဆင်ရေးကိုဆောင်ရွက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ကိုသမ္မတထရန့်ကကြိုဆိုလိုက်တာကြောင့်မြောက်ကိုရီးယားကနေဖက်ပြန်းခလုံးလာသူတွေနဲ့လူအခွင့်ရေလှုပ်ရှားသူတွေကတော့လစ်လျူရှုခံလိုက်ရတယ်လို့ခန်းစားနေကြရပါတယ်ရှင
်။ Sorry အရေးပြဦးဆောင်တဲ့ညွန်မောင်းဖွဲကထောက်ပံ့ပေးထားတဲ့အဝေးရောက်ရင်းမြင့်ဆွေရကအရေးပါတဲ့စိတ်ကမ်းမျိုးဟွန်ဒိုက်တာကိုဒီကနေ့ဗိုလ်တော်ကြီးကစပြီးတော့တိုက်ခိုက်နေပါတယ်။ဟွန်ဒိုက်တာမျိုးကိုဟူသီတပုံတို့ထိန်းချုပ်ထားတယ်လို့ရင်းမြင့်နိုင်ငံရဲ့မျိုးတော်ဇာနာကိုလည်းထိန်းချုပ်ထားတာပါ။စိတ်ကမ်းကနေဟူသီတပုံတွေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ပေးထားကြောင်းညွန်မောင်းအဖွဲ့ဝင်ဖြစ်တဲ့ RS ဆော်ဗာများပြည်တော်စု UAE နိုင်ငံကဒီကနေ့ဗိုလ်တော်ဦးနေမှာပြောဆိုပါတယ်ရေမင်းနိုင်ငံတွင်းကိုစားနပ်ရိက္ခာနဲ့အကူအညီတွေပို့ဆောင်နိုင်ရေးအတွက်ဟိုတိုက်တာမြို့ကအရေးကြီးပါတယ်ဟူသီတပုံတွေနဲ့အဗ်ဒူရာဘူမန်ဆော့ဟာရီအစိုးရကြားလွန်ခဲ့တဲ့၃နှစ်ကစခဲ့တဲ့ပြည်ပခါတွေမတိုင်ခင်ကတည်းကရေမင်းနိုင်ငံမှာစားနပ်ရိက္ခာမလုံးမလောက်ဖြစ်နေတာပါအခုကမှတော့လူပေါင်း30ကျော်အတွက်အထောက်ပံ့တွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်တိုက်ပွဲတွေကြောင့်အထောက်ပံ့တွေပို့ဆောင်ရေးကိုတားဆီးဖြစ်စေပြီးဒီကနေ့ထုတ်တဲ့အဝေးရောက်အစိုးရရဲ့ကြေညာချက်မှာတော့ဟိုတိုက်တာမျိုးကိုပြန်လည်သိမ့်ပိုင်မှုဟာဆိုရင်နိုင်ငံကိုပြန်လည်ထိန်းချုပ်ရေးတိုက်ခိုက်မှုအတွင်ထူးခြားတဲ့အမှတ်ကြောင့်တခုဖြစ်မယ်လို့ဖော်ပြထားပါတယ်။လူပေါင်း1000ကျော်သေဆုံးခဲ့ပြီးလို့ဒီအများစုကတော့ညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လို့ကုလသမဂ္ဂကခန့်မှန်းထားပြီးအများစုကညွန်မောင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ပါတယ်ခင်ဗျာ။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15653တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့ကယ်ဆယ်ရေးသင်္ဘောကိုလက်မခံခဲ့တဲ့အပေါ်အီတလီအစိုးရကိုပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကဝေဖန်ရှုတ်ချလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အီတလီအစိုးရကပြင်သစ်သမ္မတကြီးကိုဒီကနေ့ဗုဒ္ဓဦးနဲ့မှာဆင့်ခေါ်လိုက်ပါတယ်။အာဖရိကတိုက်ဆာဟာရာတဲကန်တရတောင်ပိုင်းကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကိုအီတလီအနေနဲ့နိုင်ငံတကာဥပဒေအရလက်ခံဖို့လိုအပ်တယ်လို့ပြင်သစ်သမ္မတမက်ခရွန်ကပြောဆိုခဲ့တာပါ။အီတလီအစိုးရရဲ့လှုပ်ရက်ကအစိုးမြင်ဝါဒကဲပြီးတာဝန်မဲတဲ့လှုပ်ရက်ဖြစ်တယ်လို့ပြင်သစ်သမ္မတကသူ့အစိုးရအဖွဲ့ကိုပြောဆိုတဲ့အကြောင်းပြင်သစ်အစိုးရပြောခွင့်ရကပြောတာပါ။ပြင်သစ်အနေနဲ့ရွှေပြောင်းအခြေချသူတွေပို့ပြီးတော့လက်ခံပြီးသမ္မတမက်ခရွန်အနေနဲ့အပြောထက်လက်တွေပို့လို့တင်တယ်လို့အီတလီပြည်ထောင်ရေးဝန်ကြီးကဒီကနေ့ပုတ်ထူးနေ့မှာတုံ့ပြန်ပါတယ်။ရွှေပြောင်းချေချမှုဆိုင်ရာပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်ပြီးဥရောပသမ္မတအတွင်းတင်းမာမှုတွေကအခုအငင်းပွားမှုကြောင့်ပိုပြီးတော့ပေါ်လွင်လာစေပါတယ်။အီတလီဘက်ကလွန်ခဲ့တဲ့5နှစ်အတွင်းရွှေပြောင်းအခြေချသူ634,000ကျော်ကိုလက်ခံခဲ့ပြီးတခြားဥရောပနိုင်ငံတွေကမျှဝေလက်ခံဖို့အီတလီအစိုးရရဲ့ပန်ကြားချက်ကိုလည်းအများစုကလစ်လျူရှုထားကြတာပါ။အီတလီဒုတိယဝန်ကြီးချုပ်ကလည်းပြင်းထန်တဲ့ဝေဖန်မှုကိုပယ်ချလိုက်ပြီးပြင်သစ်ဖက်ကအခုလိုဝေဖန်လိုက်တဲ့အတွက်အံ့ဩရတယ်လို့ပြောဆိုပါတယ်။ရွှေပြောင်းအခြေချသူ629ဦးကိုစပိန်နိုင်ငံကိုကူညီပို့ဆောင်ပေးရတဲ့အတွက်အီတလီကသင်္ဘောနှစ်ဆင်းလဲဆေလွတ်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကယ်ဆယ်ရေးသင်္ဘော Aquarius ကလီဗျာကမ်းလွန်ကနေကယ်ဆယ်ခဲ့တဲ့ရွှေပြောင်းအခြေချသူတွေကအီတလီနဲ့ Malta တို့ကလက်မခံခဲ့တာကြောင့်နိုင်ငံတကာရေပိုက်နဲ့အတွင်းမှာပိတ်မိနေတာဖြစ်ပါတယ်ရှင်။
တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး CDE ရဲ့ share rate ဒီကနေ့ပုတ္တုနေ့မှာ40ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။ကုန်သွယ်ရေးတန်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်မှုအတွက်အမေရိကန်ပြည်ထောင်စုကိုဒေါ်လာ10,000တန်ကြေးပေးဆောင်ဖို့ CDE လုပ်ငန်းကြီးကသဘောတူငင်ပြီးတဲ့နောက်ပထမဆုံးအယောင်းဝယ်နေ့မှာပဲအခုလို share ဈေးတွေကျသွားတာပါ။ CDE ကုမ္ပဏီအနေနဲ့စမတ်ဖုန်းတွေနဲ့တခြားထုတ်ကုန်တွေထုတ်လုပ်နိုင်ရေးအတွက်အရေးကြီးတဲ့ software တွေနဲ့စက်ပစ္စည်းအစိတ်ပိုင်းတွေကိုအမေရိကန်ကုမ္ပဏီတွေစီကနေဝယ်ယူခွင့်အမေရိကန်ဆိုရဘက်က9နှစ်ပိတ်ပင်ခံရမယ့်အခြေအနေမျိုးထိရောက်ခဲ့တာပါအမေရိကန်ရဲ့စက်ပစ္စည်းတွေကိုတုံးတဲ့ GDE ရဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားအပါဝင်အမေရိကန်ကကုန်သွယ်ရေးတားမြစ်ထားတဲ့နိုင်ငံတွေကိုရောင်းချမှုပေါ်ပြစ်ဒဏ်ခတ်တဲ့အနေနဲ့ပိတ်ပင်ခဲ့တာပါဒါပေမဲ့လည်း GDE လုပ်ငန်းကြီးဘက်ကဒေါ်လာ10,000ရောကျေးပေးဖို့ နောက်ဒီဒေါ်လာတန်400အမကန်ထားဖို့ကုမ္ပဏီရဲ့စီမံခန့်ခွဲမှုဘုတ်အဖွဲ့တစ်ခုလုံးကိုဇူလိုင်လလယ်မှာပြောင်းလဲဖို့သဘောတူခဲ့ပြီးတဲ့နောက်မှာအမေရိကန်ဘက်ကဒီတန်ခတ်မှုကိုဖယ်ရှားပေးခဲ့တာပါ။ဒါပြင်အမေရိကန်ကုန်သင်ရေးဝန်ကြီးဌာနကရွေးချယ်မဲ့ကြီးကြပ်ရေးအဖွဲ့အစ်ကိုလည်း CDE လုပ်ငန်းကြီးအနေနဲ့ဆနစ်တာငှားရမ်းဖို့လိုအပ်မှာပါခင်ဗျာ
။2016ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပူးရဲအင်ရှေဖြင့်ကျင်းပခွင့်ကိုကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပေးအပ်လိုက်ပါတယ်။FIFA အဖွဲ့ဝင်နိုင်ငံတွေကထောက်ခံမဲ134မဲ၊ကန့်ကွက်မဲ65မဲနဲ့မော်ရိုကိုနဲ့ရှင်ပြိုင်ရွေးချယ်ခံခဲ့တဲ့3နိုင်ငံအဖွဲ့ကိုရွေးချယ်တာဖြစ်ပါတယ်။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကျင်းပခွင့်ပေးအပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒိုနယ်ထရန့်ကချီးကျူးပြောဆိုပါတယ်။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကတော့1994ခုနှစ်နောက်ပိုင်းအမေရိကန်တို့ပထမဆုံးအကြိမ်အင်ရှင်အဖြစ်လက်ခံကျင်းပတဲ့ပွဲလေးဖြစ်မှာပါ။သုံးနိုင်ငံပူးရဲကျင်းပခွင့်ပေးလိုက်တာက FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်သမိုင်းမှာလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။မြောက်အမေရိကတိုက်သုံးနိုင်ငံတို့အစိုးပြုထားတဲ့အစည်းအဝေးကတော့ကမ္ဘာဖလားဘောလုံးပွဲစဉ်80မှာပွဲစဉ်60ကိုအမေရိကန်မှာကစားမှာဖြစ်ပြီးကနေဒါနဲ့မက္ကဆီကိုနိုင်ငံတို့မှာတော့ပွဲစဉ်10ခုစီကစားမှာဖြစ်ပါတယ်။ဒါပြင်လက်ရှိကမ္ဘာဖလားပွဲဘောလုံးပွဲတွေမှာ32သင်းကစားတာကနေ2026ခုနှစ်မှာတော့48သင်းထိပါဝင်ကစားကြမှာဖြစ်ပါတယ်။2018ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့မနေ့ဖြန်ဂျာတာဘရီနေမှာရုရှားနိုင်ငံမှာစတင်မှာဖြစ်ပြီးအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျတို့ကစားကြမှာပါ။2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကတ်တန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်ရှင်။
နိုင်ငံတော်ဝန်ကနေရာမျိုးမျိုးမှာကလေးတငယ်တွေပေါ်လိမ္မဲဆိုင်ရာကြူးကြော်စကားမှုတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တရားဝင်ဝင်ချတောင်းပန်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်မက်ကွန်တမ်ဘူးကပြောလိုက်ပါတယ်။ဖခင်ကျောင်းတွေအစိုးရဌာနတွေကျောင်းတွေမိဘမဲ့ဂေယာတွေနဲ့လူငယ်အစုအဖွဲ့တွေကြားလိမ္မဲဆိုင်ရာကြူးကြော်စကားခံရသူထောင်ထဲချီကို၅နှစ်ကြာစုံစမ်းစစ်ဆေးပြီးတဲ့နောက်အောက်တိုဘာ22ရက်နေ့မှာတောင်းပန်မယ့်အစီအစဉ်ဖြစ်လာတာပါခင်ဗျာ
။
ဒီကနေ့ညဘက်နောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုအောင်တို့ကကြေညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာတိကိနစ်မနက်ပိုင်းမှာနေပြည်တော်ကိုရောက်ရှိလာပြီးမနက်10နာရီမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့သလိုပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးလွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဆုံဖို့ရှိနေပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခီစင်မာတို့မြန်မာပြည်ကအလက်ရှိအခြေအနေကိုနိုင်ငံတကာအတိုင်းအဝိုင်းကိုမမှန်ကန်ကန်သိမြနိုင်လိမ့်မယ်လို့လည်းမြန်မာအစိုးရဘက်ကမျှော်လင့်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘာဂျင်နာဟာလက်ရှိတာဝန်ကိုပြီးခဲ့တဲ့ဧပြီလကစတင်လက်ခံခဲ့ပြီးမြန်မာပြည်ကိုပထမဆုံးလာရောက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ဟာဒီကနေ့မနက်မှာရောက်ရှိလာကြောင်းကိုနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းကအခုလိုပြောပါတယ်
။မနက်ကရောက်ပါတဲ့ခန်းနေပြီးတော့လေဒီနေ့စနေရီမှာတော့အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ပါတယ်။နေ့လယ်မှာပြည်တော်စုအစိုးရအဖွဲ့ရဲ့ဝန်ကြီးတို့နောက်ပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌတို့နဲ့သူတွေ့ဖို့ရှိပါတယ်။အစိုးရအဖွဲ့ရဲ့ဝန်ကြီးနဲ့တွေ့ပြီးနေတူတယ်ဟို17နှစ်လောက်ကဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌတို့နဲ့တွေ့ဖို့ရှိပါတယ်။အဲပြီးတော့ဒီအမျိုးသမီးရေးရာဥက္ကဋ္ဌဒေါက်တာဒေါက်တာသက်သက်စင်တို့ပါတို့တွေ့ဖို့ရှိပါတယ်။ညနေမှာတော့ကျွန်တော်တို့ဗီဇာပို့ဆောင်ရေးဝန်ကြီးကနေပြီးတော့ညစာနဲ့တက်ခင်ဖို့ရှိပါမယ
်ဒီကနေ့မနေ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးတာနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းပြန်လည်ဖြစ်ဆိုတာမရှိခဲ့ပါဘူးမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ဟာနေပြည်တော်မှာ15ရက်နေ့အထိရှိနေမှာဖြစ်ပြီးတမရကာကွယ်ရေးဦးစီးချုပ်အစိုးရဝန်ကြီးဌာနအချုပ်အပြင်လွှတ်တော်ရေးရာကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရာထားထားသလိုနောက်ပိုင်းမှာတော့ရန်ကုန်နဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိနေပါတယ်။မြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ရဲ့ခီးစဉ်မှာမြန်မာနိုင်ငံရဲ့အခြေအနေမှန်တွေကိုနိုင်ငံတကာကိုတင်ပြနိုင်မယ်လို့မျှော်လင့်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါတယ
်။အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဥစ္စာတွေမှာအမှန်တရားတွေကိုနိုင်ငံတကာကသိဖို့အတွက်ပေါ့နော်။အလားကအရေးကြီးတယ်လို့ကျွန်တော်တို့စားတယ်ပြီးတော့သူကနေတဆင်လဲတကယ်အမှန်ဖြစ်နေတဲ့ဥစ္စာတွေကိုနိုင်ငံတကာအတိုင်းအဝန်းကို ိုအတိအပြည့်ပြောကြားနိုင်ပြင်မယ်လို့မျှော်လင့်ပါတယ်
ဘာသာမောင်းဆိုငင်းချမ်းရေးအဖွဲ့ကအမဒီအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မပိမာဥဆောင်စော်အော်ရေးမှုဖြစ်သူဦးအေးလွင်ကတော့ရခိုင်ပြည်နယ်ကဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးမြန်မာနဲ့နိုင်ငံတကာအကြားမတူညီတဲ့အမြင်သဘောထားတွေကိုတစုံတရာညှိနှိုင်းနိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ
်။သဘောထားတွေကိုကျွန်တော်တို့ကဟိုမြန်မာနိုင်ငံကြီးဆုံးပြီးတော့ကဟိုဖြစ်တဲ့ဖြစ်လိုက်တဲ့အခြေအနေလေးတွေကိုတည်ပြဆွေးနွေးမယ်ဆိုရင်တော့ကျွန်တော်နားလည်မှုကတော့တည်ဆောက်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒီကဲသမီးရလဲသူတွေ့တာပဲသူပြောပါပဲလေသူကဘာကြောင့်လဲတကူတဲ့ကိုကဗက်မလိုက်တဲ့ပုံကိုကျွေးပြီးတော့သူတို့တာဝန်ပေးထားတာဟုတ်အဲ့တော့အရှိတိုင်းပဲသူမြင်တဲ့အရှိကိုသူပြောပါပဲပေါ့ဒီအဲ့လိုပဲကျွန်တော်ခံယူပါတယ
်ဒီခီးစဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအထူးကြံပေးပုဂ္ဂိုလ်ခရစ်စတင်းရှရနာဘာဂျင်နာဟာမြန်မာအစိုးရအာဏာပိုင်တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းအဖွဲ့တွေဘာသာရေးခေါင်းဆောင်တွေတန်တမန်အတိုင်းဝိုင်းနဲ့တွဲဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးငင်းချမ်းရေးဒီမိုကရေစီရေးနဲ့လူခွင့်ရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိကြောင်းဖော်ပြထားပါတယ
်ကိုမိုးစောပါရှင် VOA မြန်မာပိုင်းကနေပို့ထုံးတဲ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံဖက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ချမ်းကိုထွက်ပြေးလာတဲ့ဒုက္ခသည်3နီးပါးကိုမိုးရာသီကာလရေကြီးရေလျှမ်းမှုဘေးအန္တရာယ်ကနေအကူအညီပေးရအဖွဲ့တို့ကအချိန်မီကယ်တင်ဆောင်ရွက်နေကြတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်စခန်းဖွင့်လှစ်ထားတဲ့နေရာဟာမြေညင်မဟုတ်ဘဲတောင်ကမူတွေပေါ်များတဲ့နေရာဖြစ်တာကြောင့်ဘေးအန္တရာယ်ပိုများပြီးရွှေ့ပြောင်းပေးဖို့လည်းအခက်အခဲရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကယ်ဆယ်နေရတဲ့အခြေအနေအကြောင်း AP သတင်းကိုအခြေခံပြီးတော့ကောင်းအောင်ကတင်ပြထားပါတယ်။
မွေးရသည့်ကာလမတိုင်ခင်ကတည်းကဒုက္ခသည်တွေရဲ့ကျမကြီးနဲ့ဘေးအန္တရာယ်ကနေအလင်းမြန်ကယ်ဆယ်ရေးကုလသမဂ္ဂအပါအဝင်အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်လာခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေက4000လောက်ဟာမိုးအကြီးကျယ်ရွာသွန်းတဲ့ဇွန်နဲ့ဇူလိုင်လတွေမှာဘေးအန္တရာယ်နဲ့ပိုးပြီးတော့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရအန်ဒရေးမဟာစစ်ကဂျနီဗာမှာကျင်းပတဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါတယ
် 41,000 are considered at high risk overall
ဒုက္ခသည်4000လောက်ဟာတကယ့်ကိုဘေးအန္တရာယ်အတွက်စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်ဒေသတစ်ခုလုံးမှာတော့ဒုက္ခသည်2000လောက်ဟာမြေပြိုရေကြီးမှုတန်ကိုရင်ဆိုင်ရနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့အခုလိုပြောနေချိန်မှာလူတွေကိုတနေရာကနေတနေရာကိုရွှေ့ပြောင်းပေးနေရပါတယ
်ကုလသမဂ္ဂလက်အောက်ခံ IOM နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ကလည်းလွန်ခဲ့တဲ့3-4ရက်အတွင်းမှာမိုးအကြီးကျယ်ရွာသွန်းတာကြောင့်ဒုက္ခသည်21500လောက်ဘေးဒုက္ခတွေရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်ဒီရေအတွက်ဟာနောက်ထပ်တိုးလာနိုင်သေးပြီးအကူအညီပေးလို့သားတွေဟာမိုးကြီးလေကြီးတိုက်ခတ်နေတဲ့ကြားမှာပဲအပြည့်အစည်တွေရှင်းလင်းဖို့နဲ့ပြင်ဆင်ရေးကူညီဆောင်ရွက်ပေးနေတယ်လို့ IOM ပြောခွင့်ရလက်နက်ဆွစ်ကပြောပါတယ
် It's a race against time it's a race against the elements and the place as you've seen if you've been there you've seen the photographs is incredibly
လိုအပ်တဲ့ပစ္စည်းတွေကိုလိုအပ်တဲ့နေရာရောက်အောင်အချိန်မီပြန်ပြူးပေးနေရပြီးအဲ့ဒီနေရာတွေကိုရောက်ရင်ပဲဖြစ်ဖြစ်ဓာတ်ပုံထဲမှာပဲဖြစ်ဖြစ်တောင်ကုန်းတွေပေါ်မှာနေထိုင်ရတဲ့တကယ့်အခက်အခဲတွေအန္တရာယ်တွေကိုတွေ့ရမှာပါမိုးအကြီးအကျယ်ရွာသွန်းတာကြောင့်ပစ္စည်းတွေရေထဲမျောပါကုန်ပြီးရာသီဥတုနည်းနည်းလောက်ကောင်းနေရင်တော့မှလည်းအလုံးလုံးကန်ရတာမလွယ်ကူလှပါဘူ
းအင်္ဂါနေ့မနက်ပိုင်းအထိရရှိတဲ့စင်းနေအရာဒုက္ခသည်စခန်း6ခုမှာအပျက်စီး69ခုအထိရှိခဲ့ပြီးယာယီတဲရင်130လောက်လည်းပျက်စီးခဲ့တယ်လို့ IOM ကပြောပါတယ်မိုးကြောင့်ဒုက္ခရောက်တဲ့မိသားစုတွေအတွက်ရာသီဥတုအခြေအနေကြီးပြီးကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းကူညီပေးသွားမှာဖြစ်ပေမဲ့ကားလမ်းတွေပျက်စီးနေတာကြောင့်အကူအညီပေးဖို့နှောင့်နှေးကြံ့ကြာနေပါတယ်အကူအညီပေးရေးအဖွဲ့အားလုံးကလက်ခံရရှိတဲ့စည်ရင်းတွေအရလူနေထိုင်ရာတဲအိမ်ပေါင်း2500နီးပါးပျက်စီးခဲ့တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေထိုင်တဲ့ဒေသဟာတောင်ကမူတွေပေါ်များတာကြောင့်အကူအညီပေးဖို့အခက်အခဲရှိတဲ့အကြောင်းလဲမဟာစစ်ကပြောပါတယ
် The profile of the terrain is such that these are hilly terrains that require obviously
နေရာကလည်းဂမူတွေဖြစ်နေတာကြောင့်နေထိုင်လို့ရအောင်အဲ့ဒီနေရာမှာလူနေစရာဆောက်လို့ရအောင်မြေပြင်ကိုတော်တော်ပြန်ညှိယူရပါတယ်တောင်ကမူတွေမှာဘာအပင်မှလည်းမရှိတာကြောင့်မြေအလွယ်တကူပြိုနိုင်ပြီးမြေပြန့်လွင်ပြင်မှသာလူအများအပြားကိုအန္တရာယ်ကကင်းလွတ်အောင်ပြောင်းရွှေ့ပေးလို့ရမှာပါ
တနင်္ဂနွေနေ့ကဆလုတ် Cox ဘဇာဒေသမှာမိုးရေချိန် 400 မီလီမီတာအထိရွာသွန်းပြီးဒါဟာဇွန်လမှာရွာလေးရှိတဲ့မိုးရေချိန်ရဲ့3ပုံ2ပုံပမာဏဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းဒုက္ခသည်တွေကိုအထူးသဖြင့်မိုးရာသီကာလမှာကူညီဖို့ဒေါ်လာ950တန်းလိုအပ်တယ်လို့ပြောဆိုထားပေမဲ့လည်းအခုခါမှာတော့အဲ့ဒီပမာဏရဲ့4ပုံ2ပုံကျော်သာရရှိတယ်လို့ဆိုပါရယ်ခင်ဗျာ
ကွန်အောင်တင်ပြတော့ပါရှင်။ခုတော့မြန်မာနိုင်ငံတွင်မှလည်းရေကြီးရေလျှံနေတဲ့သတင်းတင်ပြပါောင်းမယ်။ဒီရက်ပိုင်းအတွင်းမှာမိုးတဲထန်စွာရွာသွန်းမှုကြောင့်မြန်မာနိုင်ငံတိုင်းနယ်ပြည်နယ်အတော်များများမှာရေကြီးရေလျှံမှုလမ်းမဆက်သွယ်ရေးပြတ်တောက်မှုမြေပြိုမှုတွေဖြစ်ပွားခဲ့ပြီးရေဘေးဒုက္ခသည်လူဦးရေပေါင်း 8,000 ကျော်ရှိနေတယ်လို့ဆိုပါတယ်။လူသေမှုတွေလည်းဖြစ်ပွားခဲ့တယ်လို့လူမှုဝန်ထမ်းကဲဆယ်ရေးနဲ့ပြန်လည်နေရာခြားရေးဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်။
ဆွန်လဆက်တရနေ့ကနေဒီကနေ့အထိစကိုင်းမကွေးပကူးအေယာဝတီတိုင်းဒေသကြီးနဲ့ကရင်ပြည်နယ်ရခိုင်ပြည်နယ်တွင်မူကြီးရေရှမ်းမှုကြောင့်ထိခိုက်မှုအခြေအနေတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနညွှန်ကြားရေးမှူးတော်သူလက်လက်ထွန်းက PUA ကိုအခုလိုပြောပါရယ
်။ကရင်ကကြတော့ဖပုံမှာဖြစ်နေတာအဲ့ဒါကြတော့ညလောက်ကစဖြစ်လာပြီ။ဖပုံမှာကြတော့အိမ်20လောက်ရှိထားတယ်ပေါ့။လူကြီးကတော့80ကျော်လောက်ရှိတယ်။အခုလက်တလုံးမှာနည်းနည်းလေးများတာကမကွေးကကံမလို့ပါလို့ပေါ့နော်။အဲ့ဘက်တင်ကတော့နည်းနည်းလေးတော့များတယ်။ဟိုအိမ်ကောင်စုဆိုလို့ရှိရင်1000ကျော်လောက်ရှိတယ်ဆရာရေးဝင်တာလေ။ပြီးတော့ရှိထားတာကကြတော့600ကျော်လောက်ရှိတယ်။ပြည်နယ်တိုင်းအနေနဲ့ဆိုလို့ရှိရင်ဒုက္ခပဲအနေနဲ့ဆိုတာခန်းမင်းကြီးအဖြစ်ဆိုလို့ရှင်တော့လူဦးရေက8000 8000ဝန်းကျင်တော့ရှိနေပြီ။ပြေဆုံးတာကတော့လောလောဆယ်3ယောက်ကမကွေးတိုင်းနဲ့ရပဲပေါ့။ခလေးလေးတစ်ယောက်ပါတယ်တစ်နှစ်လေးလား။သူကရေကြီးတော့အိမ်ကနေပြုတ်ကြတာပေါ့။နောက်နှစ်ယောက်ကကျတော့ချောင်းကိုဖြတ်ကူးတဲ့အချိန်မှာဒီကျော်ဖြတ်ကူးတဲ့အချိန်မှာဖြစ်တာ
။မကွေးတိုင်းသွင်းရှိတခြားမြို့နယ်တွေဖြစ်တဲ့မင်းဘူး၊သရက်၊ပခုတ်ကူ၊ကံမ၊ဂန့်ကော်၊စိတ်ဖြူ၊စေတုတ္တရာ၊ငဖဲစတဲ့မြို့တွေမှာလည်းရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်။လက်ရှိရေဘေးဒုက္ခသည်တွေဟာပြည်내နဲ့တိုင်းအစိုးရကနေနေရာချထားပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနအနေနဲ့ထောက်ပံ့အကူအညီပေးဆောင်နေတယ်လို့လည်းတော်သူလက်လက်ထွန်းကအခုလိုဆက်ပြောပါတယ
်။ဒေတာအစိုးရအဖွဲ့တွေရဲ့တက်ဆိုင်ရာအဌာနဆိုင်ရာတွေအကုန်လုံးဝိုင်းဝန်းဆောင်ရွက်ကြတာလေ။ဒီမှာလို့ဌာနကကြတော့ထောက်ပံ့မှုတွေလုပ်တဲ့ဆိုင်ရိတ်ခါဘူးတွေတည်တဲ့ကစားပစ္စည်းတွေပေါ့နော်လိုအပ်တယ်လို့ပေါ့။ပြည်ဆုံးတဲ့သူတွေဆိုရင်ထောက်ပံ့တယ်။မျိုးပါပျက်စီးသွားတဲ့အိမ်တွေဆိုလို့ရှိရင်လည်းထောက်ပံ့တယ်။ပျက်စီးသွားတဲ့တစ်စိတ်တစ်ပိုင်းပျက်စီးတဲ့လုံးဝပျက်စီးသွားတယ်။အဲ့လိုမျိုးတွေတော့ပေးနေတယ်
ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မြို့နယ်နှက်လန်ကျေးရွာမှာလဲမိုးတဲတန့်စွာရွာတော်မှုကြောင့်ရေဘေးသင့်သူတွေရှိနေတယ်လို့နှက်လန်ဒေသခံရှမ်းလူငယ်ကွန်ရက် DYN ပြောရေးဆိုခွင့်ရှိသူစိုင်းတော်ဆိုင်ကပြောပါတယ
်။ဒီခိုင်ရဲ့အိမ်ကောင်က600နဲ့900လောက်ရှိနေတော့ရေဝင်တဲ့အိမ်ပါညာအကုန်လုံးဆိုရင်တော့1000နဲ့14အိမ်ရှိတယ်။ဆိုတော့မြန်မာလမ်းပြစီးတယ်အိမ်အလုံးလိုက်ပါတာဒီက20 30လောက်တော့ရှိနေတယ်။တချို့အိမ်တွေဘာမှမရလိုက်ပဲနဲ့ရေရင်တော့ပါလာတဲ့အိမ်တွေရှိတယ
်။ကြားပြည်နယ်ဘက်မှာတော့မြို့ကြီးတွေမှာဆူဆူဝါးဝါးရေကြီးမှုတန်မခံရပေမဲ့လည်းမော်ချီဒေသ၊ဟူယာ၊ကောကေဒေသနဲ့ဖေကုံမြို့နယ်ဘက်တွေမှာလမ်းမြေပြိုကျမှုတွေဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်တွင်းမှာတော့ရေကြီးမှုကြောင့်လမ်းတရားတွေပျက်စီးမှုရှိခဲ့တယ်လို့ရခိုင်ပြည်နယ်တောင်ပိုင်းဒေသမှာဆိုးဝါးစွာခံနေရတယ်လို့ဝန်လက်ဖောင်ဒေးရှင်းရခိုင်ပြည်ဒါရိုက်တာဥခိုင်ကောင်းဆန်ကပြောပါတယ
်။တရားတွေပြည့်စုံကြတယ်၊နောက်လမ်းပိုက်ဆိုင်ရာဖက်ဖြစ်တွေရှိတယ်၊သူတွေဒီတောင်ပိုင်းမှာပေါ့လေဒီကဖြစ်နေပါတယ်ပေါ့တောင်ကုန်းတို့ဒီစံတွေအန်ပေါ့နော်အဲ့ဒီဘက်တွေမှာပို့ပြီးတော့ဆိုးဝါးတွေအခြေအနေကိုရှိနေပါတယ်။တောင်ကုန်းဘက်မှာကတော့တရားကျိုးတာလည်းရှိတယ်၊နောက်ကားလမ်းပိုက်ပြတ်သွားတာလည်းရှိပါတယ်
။လက်ရှိရခိုင်ပြည်နယ်စစ်တွေရန်ကုန်ကားလမ်းဖြစ်တဲ့တောင်ကုန်းမြို့နယ်စားပြင်အုပ်စုမှာတရားတစ်စင်းကျိုးပြတ်သွားပြီးအန်နဲ့မအီကြားကဗရအကျော်မှာဘေး40ကလမ်းပိုင်းပြတ်တော့သွားတာကြောင့်သွားလာရေးမှာရပ်တန့်နေပါတယ်။ချင်းမြင့်နယ်မသူဝီမြို့မှာလည်းမိုးဆွမပြတ်ရွာတော်မှုကြောင့်အရှိခိုးပွေရက်ွက်မှာမြေသားပြိုကျမှုတွေဖြစ်ပွားခဲ့လို့အိမ်တော်စု9စုကဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီကနေ့မိုးလေဝသနဲ့ဇလဗေဒတိုင်းတော်ချဲ့ရကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားလွန်ကောင်းနေပြီးဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရက်ဝန်းရှင်တို့ကြောင့်ဂျွန်လ10ရက်နေ့ကနေဂျွန်လ14ရက်နေ့အတွင်းတပြည်လုံးမှာနေရာဆက်ဆက်ကနေနေရာနှံ့ပြမိုးရွာသွန်းနိုင်ပြီးတော့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကယားပြည်နယ်တို့မှာနေရာကွက်မိုးကြီးနိုင်ပြီးကြံတိုင်းဒေသကြီးနဲ့ပြည်နယ်တို့မှာဒေသလိုက်မိုးကြီးနိုင်ပါတယ်။ကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာမုတ်တုံလေအားအလွန်ကောင်းနေခြင်းနဲ့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရက်ဝန်းရှင်တို့ကြောင့်လေပြင်းတိုက်ခတ်ခြင်းမိုးကြီးခြင်းလက်သပြည့်ရေကြီးခြင်းတို့နဲ့အတူမြေပြိုခြင်းများဖြစ်ပေါ်နိုင်လို့ကုန်းမြစ်ဒေသနီးမှာနေထိုင်ကြတဲ့သူတွေအနေနဲ့မြေပြိုမှုအန္တရာယ်ကို၎င်းမြန်မာကမ်းရိုးတန်းတစ်လျှောက်နဲ့မြင့်ငယ်ချောင်းငယ်များနီးတွင်နေထိုင်သူတွေအနေနဲ့ရေကြီးရေရှမ်းမှုတွေဖြစ်ပေါ်နိုင်တာကြောင့်ဂျိုတင်သတိပြုနေထိုင်ဖို့နဲ့ပြည်တွင်းလေကြောင်းပြန်တန်းရေးမြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာရှိတဲ့ကန်ဒီကန်ဝေးငါးဖမ်းရေရင်တွေတင်ပေါ်တွေအနေနဲ့လည်းဂျိုတင်သတိပြုနိုင်ဖို့အကြံပြုထားကြောင်းသတိပေးကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင် အရှေ့တောင်အာရှမှာမြန်မာနိုင်ငံဟာဂျပန်နိုင်ငံအတွက်မဟာဗျူဟာကျတဲ့နိုင်ငံတစ်ခုဖြစ်တာကြောင့်ဂျပန်အစိုးရကမြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အကူအညီတွေအများကြီးပေးဖို့ပြင်ဆင်ထားတာတွေ့ရတယ်လို့ဂျပန်မြန်မာအရေးကျွမ်းကျင်သူတို့ကပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံဘက်ကတာဝန်ယူဆောင်ရွက်မှုအပိုင်းမှာအားနည်းတာတွေရှိနေတာကြောင့်ထင်ထားသလောက်တိုးတက်မှုတွေမတွေ့ရသေးဘူးလို့သူကပြောပါတယ်။မြန်မာနိုင်ငံအပေါ်ထားတဲ့ဂျပန်အစိုးရသဘောထားဘယ်လိုရှိသလဲဆိုတာဂျပန်မြန်မာအရေးကျွမ်းကျင်သူဂျပန်သတင်းစာဆရာမစ္စတာဟီဆာတိုတာနာဘဲလို့ခေါ်တဲ့ဦးရွှေဘကိုကိုညာဝင်းအောင်ကမြန်မာမှာသူကအခုလိုစတင်ဖြစ်ကြပါတယ
်အစိုးရဘက်ကပြောမယ်ဆိုရင်တော့ဒါအရေးကြီးတဲ့နိုင်ငံတစ်ခုပေါ့တရုတ်နဲ့ကြီးတယ်အိန္ဒိယနဲ့ကြီးတယ်အရေးပါတဲ့နေရာမှာရှိတယ်အဲသဘာဝတရားစသာရှိတယ်အတို့ကောင်းကောင်းလုပ်နိုင်တဲ့အတို့သမားတွေရှိတယ်ပညာရေးအဆင့်ကလည်းအရှိတောင်အရှနိုင်ငံတဲ့မှာဆိုရင်မစောပါဘူးအဲ့တော့လေဒါမိတ်ဖက်နိုင်ငံပေါ့ဒီနိုင်ငံမှာဂျပန်နဲ့လည်းစီးပွားရေးတို့ကံကိုကွန်တွေးရေးတို့ပေါ်ပါကြဒီကိစ္စကရပါခဲ့ပေါ့။ဘာညာဂျပန်အနေနဲ့ဆိုယူဆထားတာပေါ့။အဓိကကတော့တရုတ်ရဲ့ဥစ္စာကိုတေရှားအောင်လုပ်ချင်တာပေါ့ဂျပန်အနေနဲ့တော့
။ဟုတ်ကဲ့။ဆရာဆိုလိုချင်တာကတရုတ်နိုင်ငံကဒေတာတွင်းမှာဩဇာအာဏာတဖြည်းဖြည်းကြီးထွားလာတာကိုပြောချင်တာပါလား
။ဟုတ်ကဲ့
။အဲဒီတော့ဂျပန်စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံဖို့ကိုဂျပန်အစိုးရကဘယ်လောက်ထိတိုက်တွန်းနေတာရှိပါလဲ
။ဘာလုပ်ငန်းရှင်တွေစီးပွားရေးလုပ်ငန်းရှင်တွေဒီတစ်ပုံမြန်မာနိုင်ငံဈေးခွေကိုဝီလောက်ကင်ဘောဆိုတာကိုဂျပန်အစိုးရအနေနဲ့တော့မျှော်လင့်နေတယ်ထင်ပါရဲ့
မျှော်လင့်ထားပေမဲ့လည်းဆရာရဲ့တကယ်တမ်းမသွားနိုင်သေးဘူးလို့ထင်ပါတယ်နော
်အခုတော့ကျွန်တော်ပြီးခဲ့တဲ့ရက်ကလာကွန်ပိုင်းမှာဟောတာလေးစင်းစင်းနေကောမပြသွားပြအဲငါရထားကြီးကိုသွားရုံးကအဲ့ဒီနေသွားပြအခုဒီအနာရဲ့ဒီ direct flight ရှိတယ်မဟုတ်လား
ဟုတ်
အတော့ဝေးတော့ဆောင်မရှိဘူးလေဟာအဲ့တော့ဂျပန်လုပ်ငန်းရှင်တွေစိတ်မပါတော့ဘူးလားမသိဘူးတော့ကျွန်တော်ဖြေနေလား
ဆိုတော့လက်ရှိမှာဂျပန်အနေနဲ့မြန်မာအစိုးရကိုဘယ်တိုင်းသာဒီအကူအညီတွေပေးနေပါလဲခင်ဗျဟ
ိုရိုက်ကားတဲ့အကူအညီပေးနေတာဒီ NGO NCO ရဲ့လုပ်ငန်းအစီအစဉ်တွေကိုအကူအညီပေးတာမျိုးများပါလဲဒါပညာရေးတော့ကျန်းမာရေးတော့ပြီးတော့ resettlement ပေါ့နော်အဲ့လိုမျိုးနဲ့ပတ်သက်ပြီးတော့အကူအညီပေးတာများပါလဲ
တိုင်းသားငင်းငန်းရေးကိစ္စတွေရောပေးနေလား
အဲဆဆကဖောင်ဒေးရှင်းဆိုတာကနီပွန်ဖောင်ဒေးရှင်းတော့ပြောတယ်ကျူညီနေတာဟုတ်ကဲ့ဒါပေမဲ့ဓာတ်ရိုက်ဝင်လို့သာတော့မဟုတ်ဘူးငင်းငန်းရေးအတွက်နိုင်ငံသားပြည်နယ်သိမြရေးအတွက်နိုင်ငံပြည်နယ်သိမြရေးအတွက်အခုနီပြူနိုင်တဲ့အခုနီပညာရေးပါ냐ကျမ်းရေးပါ냐အဲ့လားနဲ့ပတ်သက်တဲ့ကျူညီတောက်ပါဖို့တွေပြုလုပ်နေတာ
နောက်တစ်ခုကအာရှမှာဆိုရင်ထိုင်းနိုင်ငံတို့ဗီယက်နမ်နိုင်ငံတို့မှာဂျပန်မော်တော်ကားဆက်ယုံတွေအခြားအကြီးစားလုပ်ငန်းတွေရင်းနှီးမြှုပ်နှံတာတွေလုပ်ခဲ့တာကြောင့်မို့လို့အဲ့ဒီနိုင်ငံတွေကအခုတိုးတက်သွားတဲ့တာဒကတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ရောဒီဂျပန်အစိုးရရဲ့ view ဟာကဘယ်လိုရှိပါလဲဘယ်လို
အရရတော့ရှိတယ်ပြင်ပါရဲ့ဒါပေမဲ့ဗီယက်နမ်ဒက်ဖီစီတိုင်းပဲဖြစ်ဖြစ်ချစ်ချင်းတွေတော့ပြလာလာမဟုတ်ဘူးလေတိုးတိုးကြားနေတာပဲဗျာအဲ့တော့တမိုင်းရှိတယ်ဗျာမြန်မာနဲ့တော့ဂျပန်အခုအစပဲရှိသေးတယ်မဟုတ်လား
အစပဲဆို
တော့အဲ့ဒါကြောင့်အချိန်တော့တော့သေးတယ်ဖြစ်ပါရဲ့
ဗမာဘက်မှာလိုအပ်ချက်တွေရှိနေတာလားဆရာဘယ်လိုမြင်လဲ
အဲ့တော့ဥပမာကျွန်တော်တငယ်ချင်းတယောက်လေဟိုဂျပန်မီယာတာကမ်ပဏီကဟိုအင်ဂျင်နီယာပဲသူကရန်ကုန်ကမြို့ပယထာကိုခိမြောင်တော့မယ်ဆိုတဲ့အစီအစဉ်ဒါဂျိုက်ကာရဲ့အစီအစဉ်ပေါ့နော်အဲ့မှာမြန်မာနိုင်ငံကိုသွားပြီးတော့ကုညီတဲတာပေါ့ဒါပေမဲ့သူအခုစိတ်ဖြစ်ပြီးတော့ပြန်လာတယ်ဟာတယ်မလို့ချင်ဘူးတယ်မတော့တယ်တဲ့မြန်မာနိုင်ငံဆိုးရမြေရသားဝန်ကြီးကဘာတကွမလို့ဘူးတဲ့အဲ့တော့ကစိတ်ဆိုးနေလားဒါမြန်မာနိုင်ငံကပြဿနာပေါ့မြန်မာဖက်ကပြဿနာပေါ့
ကိုညာဝေအောင်တင်ပြသွားတော့ပါရှင်။ VOA ရဲ့အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုတော့ line meter 24 25နဲ့30နဲ့အပြင် line meter 190ရောကနေပြီးတော့ဖန်ယူနားဆင်နိုင်ပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ23ရက်ပုဒ်ထုံးနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတရထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ချဲနိုင်တီအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလာမီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထံမှာတော့လူထုနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်တိုင်းနာဆင်ဖို့ရှိပါတယ်။ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှာကြားဖို့ရှိတာကတော့
ဒီမိုကရေစီကောင်းကင်အောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလက်လက်မှုနဲ့အကျောက်တရားကတော့အရင်ကတိတိတာတာကျွန်တော်ကြားထားရတဲ့တိတိတာတာကျွန်တော်မထွက်ခဲ့ချင်းနေဆိုရင်လောကပြောင်းမြန်အလွတ်လပ်ပွန်လဲလာကြတယ်တတိတွေရှိလား
NCGUB ကရခိုင်ပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရဝန်ကြီးဟောင်းဒေါက်တာတင့်ဆွေပြောသွားတာပါရှင်အပြည့်စုံကတော့မကြခင်ကြာမှာပါအခုတော့ဒီကနေ့အပတ်စဉ်ကဏ္ဍတွေထဲကလူလူနဲ့ကြာမှာရေကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်အစာအသောက်တွေမှာမလိုလားအပ်တဲ့ပြုတ်ပြင်းဖာနေမှုတွေကြောင့်အစာအစိတ်တင်မှုကအစာကင်ဆာအဆုံးဖြစ်နိုင်လို့အစာအသောက်ကိုတေချာသတိနဲ့ရွေးချယ်ဝယ်ယူသင့်ပါတယ်။ဒီလိုအစာအသောက်တွေထဲကဆိုးဆင်းတဲ့ဓာတုဗေဒပစ္စည်းတွေရဲ့အန္တရာယ်ကိုဘယ်လိုရှောင်ရှားနိုင်မှာမလဲ။လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်ကတင်ပြထားပါတယ်ရှင်။
မိမိတို့ထုတ်လို့ရောင်းချတဲ့အစားအသောက်တွေကိုစားခြင်းစိတ်တွေပိုပြီးဖြစ်ပေါ်စေဖို့နဲ့ကြာရှည်ခံစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့အတူဆိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လို့လာကြပါတယ်။အစားအသောက်တွေမှာဆိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေထည့်သွင်းထုတ်လို့လာခြင်းဟာစားသုံးသူတွေမှာနာတရှည်ရောဂါတွေကိုဖြစ်ပေါ်ခံစားရစေနိုင်တာကြောင့်ပြုလို့ရောင်းချဖို့မသင့်တော်ဘူးလို့ကျွမ်းကျင်သူတွေကပြောကြပါတယ်။ကျွန်တော်တို့နေ့စဉ်စားသောက်နေတဲ့အစားအသောက်တွေထဲမှာဆိုးစင်းတဲ့ဓာတုဗေဒပစ္စည်းတွေဘလောက်ပါဝင်နေလဲဆိုတာကိုတိတိကျကျစစ်ဆေးဖော်ထုတ်ထားတာတွေမရှိသေးပေမဲ့နိုင်ငံပိုင်သတင်းစာမီဒီယာတွေမှာတွေ့ရှိနေရတဲ့ကြေညာချက်တွေအရအစားအသောက်တွေမှာဆိုးစင်းတဲ့ဓာတုဗေဒပစ္စည်းပါဝင်မှုတွေဟာတိတိတသာမြင့်တက်လျက်ရှိတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။သတင်းစာတွေထဲမှာပြည်သည့်စားအသောက်တွေကနော်ဟိုခွင့်မပြုထားတဲ့ဆိုးစင်းတွေပါဝင်နေတယ်။နော်ဒါမှမဟုတ်ရင်လူတွေအနေရှိတဲ့ဓာတုဗေဒပစ္စည်းတွေပါဝင်နေတယ်ဆိုပြီးတော့အဲ့တော့မကြာခဏတွေ့နေရတယ်ပေါ့နော်အဲ့ဒါကြောင့်မလို့အရင်ခေတ်ကာလထက်ဆိုင်တော့အခုခေတ်ကာလမှာဒီစိုးစင်းနဲ့ဓာတုပစ္စည်းတွေစားတောက်ထဲမှာပါဝင်မှုတော့မြင်မားလာတယ်လို့ပဲဆရာတို့ကထင်မြင်ယူဆမိပါတယ
်အစားတောက်တွေမှာတုံးမှုဆိုပြီးစိုးစင်းတချို့ကိုခွင့်ပြုထားတယ်ဆိုပေမဲ့ခွင့်ပြုထားတဲ့စိုးစင်းတွေကိုတော့ပမာဏများများစားသုံးမိမယ်ဆိုရင်ကျန်းမာရေးကိုထိခိုက်စေနိုင်ပါတယ်ငွေချေအကျိုးမြတ်တစ်ခုတည်းကိုသာကြည့်တဲ့အစားအသောက်ထုတ်လုပ်သူတို့ဟာခွင့်ပြုထားတဲ့စိုးစိတွေထက်ပိုပြင်းထန်ပြီးစားသုံးမှုလုံးဝမသင့်တော်တဲ့စိုးစိတွေကိုပါထည့်သွင်းထုတ်လုပ်လာကြတာကြောင့်အစားအသောက်တွေကိုရွေးချယ်စားသုံးလို့မယ်ဆိုရင်တာမန်ထက်ပိုပြီးတောက်ပြောင်လှပတဲ့အစားအစာတွေကိုသတိပြုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
စိုးစီးဆိုတဲ့အခါမှာဆရာတို့ကဒီစားတောက်ထဲမှာထည့်ရတဲ့စိုးစီးမျိုးစားရှိတယ်ပေါ့နော်အဲ့ဒါဈေးကြီးတဲ့အခါကျတော့ဒီလုပ်ငန်းရှင်တွေအနေနဲ့ကဒီအယောင်အဝတ်ထည့်စိုးစီးလိုမျိုးနော်အဲ့လိုအသုံးမပြုရတဲ့စိုးစီးတွေကိုထည့်ပြီးသုံးဆွဲလို့ပဲဆရာတို့သတင်းစာထဲမှာကြော်ညာတွေနဲ့တွေ့ကြတာ哦နော်အဲ့တော့ကောင်းဆုံးကတော့ဒီအဝတ်ထည့်စိုးစီးမှမဟုတ်ဘူးပေါ့နော်ဒီစားတောက်မှာထည့်တဲ့စိုးစီးလည်းပဲပမာဏများလို့ရှိရင်ကီမီကယ်တွေပဲဖြစ်တဲ့အတွက်ဒါမစားသုံးသင့်တာပိုကောင်းတယ်ပေါ့ဒါကြောင့်မလို့ဆရာတို့အစားတောက်ရွေးချယ်တဲ့အခါမှာအယောင်နေနော်အယောင်နေတောက်တောက်ပြောင်ပြောင်နီနီရဲရဲတွေဆိုလို့ရှိရင်ဒါတွေကိုဆရာတို့ကရှောင်ကျဉ်မယ်ပေါ့နော်အဲ့တော့ဒီလိုအစားတောက်ထဲမှာဆိုလို့ရှိရင်ဆရာတို့ငြုတ်သီးမဟုတ်ဆိုရင်ဒါသိတယ်နော်အနီအောင်ထည့်ထားတယ်စိုးစေးထည့်ထားတယ်ဆိုပြီးတော့ညီတောက်တောက်တွေဖြစ်နေကိုကဒါလေးတွေမစားသင့်ဘူးပေါ့နော်ဒါကြောင့်ညစ်ပေါ့နော်ညစ်ဆိုလို့ရှိရင်ဆရာတို့သူ့မူရင်းအယောင်ကအဝါနုနုအဲအဝါအယောင်လေးတွေဖြစ်နေတဲ့အနီအောင်စိုးစေးတွေဆိုတာကတော့ဒီစိုးစေးထားတာပေါ့အဲ့တော့စနေနေ့ဆိုတဲ့အဝါအယောင်ပြဿနာမဟုတ်တော့လဲအနီအောင် เนาะซ่าตောက်တဲ့ထဲမှာမပါတဲ့စိုးစည်းလိုမျိုးစိုးထားတဲ့ဟာမျိုးလေးတွေဆိုရင်ဒါလေးတွေရှောင်ကျဉ်နိုင်ကောင်းတယ်ဒါတမူနာအနေနဲ့ပေါ့เนาะဂျန်နဲ့အစားတောက်တွေလည်းဒီလိုပဲအယောင်တွေရိုးစုံတွေเนาะအယောင်တွေထည့်ထားမယ်ဒါမျိုးဆိုလို့ရှိရင်ဆရာတို့စိုးစည်းအပြင်ရိုးစုံတွေကြတော့ကြာရှည်ကန်နေပါပါတယ်ဒါကြောင့်မလို့ဒါတွေကကျမ်းမာရင်းနဲ့ပြည့်စုံရဲ့လားဆိုပြီးဆရာတို့ကပြန်လဲကြီးစုစစ်စေးနေဖို့လိုတယ်ပေါ့เนาะဒါကြောင့်အယောင်ပါတဲ့ဟာတွေမစားသင့်ဘူး
မပုံမတူပဲကြာရှည်ခံအောင်ထုတ်လုပ်ထားတဲ့အစားအသောက်တွေမှာကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေပါဝင်ပါတယ်အစားအသောက်တွေကိုကြာရှည်ခံအောင်ထည့်သွင်းရတဲ့ဓာတုဗေဒပစ္စည်းတွေဟာလည်းနာတာရှည်ရောဂါတွေကိုဖြစ်ပေါ်စေပြီးကျန်းမာရေးကိုထိခိုက်စေနိုင်တာကြောင့်ဆက်ဆက်မဲမဲမစားသုံးသင့်ဘူးလို့ဒေါက်တာဦးမောင်ချန်နိုင်ကပြောပါတယ
်ဒီကြာရှည်ခံအောင်လုပ်တဲ့အစားအသောက်ထဲမှာကမီကယ်စီဓာတုပစ္စည်းတွေမပါမဖြစ်ပါ preservatives ပေါ့နော်အဲ့တော့ဆရာတို့ကြာရှည်ခံအောင်လုပ်ထားတဲ့ပစ္စည်းတွေနော်အဲ့တော့ဝဲဥချောင်းထဲမှာနော်ရန်စိမ်းလိုမျိုးပါနိုင်တယ်ဒါကြာရှည်ခံလုပ်တဲ့ပစ္စည်းတွေဖြစ်တယ်အဲ့လိုပဲကြံတဲ့မုတ်အချောက်တွေနော်ခောက်ဆွဲချောက်ဖြစ်ရင်ဖြစ်မယ်ဒီလိုအကြာကြီးထားနိုင်အောင်လုပ်ထားတဲ့ဆိုတဲ့ကွာသူ့ထဲမှာဓာတုပစ္စည်းတွေအနည်းနဲ့အများပါဝင်တယ်ဒါကိုလည်းဆရာတို့ရေရွှေသုံးဆွဲမယ်ဆိုစားတောက်နေမယ်နေ့စဉ်စားတောက်နေမယ်ဆိုရင်ကြာလာတဲ့ခါမှာအစာရင်နဲ့ဥမာကြီးကင်စာတွေဖြစ်ပွားလာနိုင်တဲ့အတွက်ရန်ပန်ရန်ကစားသုံးဖို့ပဲဆရာတို့အကြံပေးပါတယ
်အစီအငံအချိုနဲ့ကြာရှည်ခံအောင်ပြုပြင်ထားတဲ့အစားအသောက်တွေကိုရှောင်ကျဉ်ပြီးတတိဝလံနဲ့ဟင်းသီးဟင်းရွက်တွေကိုများများစားသုံးပေးမယ်ဆိုရင်ကျန်းမာရေးကောင်းမွန်စေတယ်လို့ခေတ်ဆက်ဆက်မှာဆရာဝန်တွေကလူနာတွေကိုကျန်းမာရေးပညာပေးခဲ့ကြပါတယ်ဒီနေ့ခေတ်မှာတော့တတိဝလံနဲ့ဟင်းသီးဟင်းရွက်တွေမှာပါဓာတုဗေဒပစ္စည်းပါဝင်မှုတွေမြင့်တက်လာနေတာကြောင့်ဓာတုဗေဒပစ္စည်းကင်းစင်တဲ့ဟင်းသီးဟင်းရွက်နဲ့တတိဝလံတွေကိုရွေးချယ်စားသုံးပေးဖို့လိုအပ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီအသီးရွက်သီးနှံတွေကိုကြီးထွားအောင်သုံးတော့ဓာတ်မြေဩဇာเนาะအဲ့ဒီပုံမှာကြားရောက်နိုင်တဲ့ပိုးမွားတွေတတ်တဲ့ပိုးသက်ဆေးဝါးเนาะဒါလေးတွေကလည်းအကျွင်းကြံတွေဒီအသီးနှံတွေမှာကန့်ညင်နေမယ်ဆိုလို့ရှိရင်ဆရာတို့ကဒါလူကိုအန္တရာယ်ဖြစ်စေနိုင်တယ်เนาะရေရှည်မှာဆိုရင်တော့ကင်ဆာဖြစ်စေနိုင်တယ်နောက်တစ်ခုကတော့ဒါကတော့ပုံမှန်ဆရာတို့ကကြီးထွားအောင်လုပ်တဲ့ပစ္စည်းတွေပေါ့နောက်တစ်ခုကတော့ဗာလဲဆိုအချိန်မတန်ခင်မှဲ့အောင်လုပ်တဲ့ပစ္စည်းတွေနော်အသီးနှံပေါ့ဒါတော့အသီးရွက်တက်ဆိုင်အသီးနှံမှာပုံသုံးကြတယ်ပေါ့နော်အဲ့ဒါဒီဒီထိုးစေတောကနဲ့ထိုးလိုက်တဲ့ကီမီကယ်စီရှိတဲ့အတူဖြန်းစေးတို့အုတ်စေးတို့စသည်အားဖြင့်နော်ဆရာတို့ကြားဘူးနေတာလေးတွေရှိတယ်ပေါ့နော်ဒီဟာတွေလည်းကီမီကယ်မျိုးစားတွေပဲဖြစ်တဲ့အတွက်ဒီလိုပြုပြင်ထားပြီးတော့မှဲ့အောင်လုပ်ထားတဲ့အသီးရွက်အသီးနှံတွေကိုသာရေရှည်စားသုံးမိမယ်ဆိုရင်ကျန်းမာရေးအတွက်ဒါအန္တရာယ်ရှိတယ်ပေါ့နော်
အစားအသောက်တွေထဲမှာတွေ့ရှိလာတဲ့ဆိုးစေးနဲ့ဓာတုပိဒပစ္စည်းတွေဟာတဖြည်းဖြည်းများပြားလာနေတာကြောင့်သတိပြုရှောင်ကျဉ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါလူတို့နဲ့ဂျမားရေကဏ္ဍကိုနာဆင်ခဲ့ရတာပါခုတော့ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ပါပြပထွက်လှုပ်ရှားခဲ့ရပြီးနှစ်ပေါင်း30နှစ်ပါအကြာမြန်မာနိုင်ငံမှာမမျှော်လင့်မိခဲ့တာတွေဖြစ်လာသလိုမျှော်လင့်ခဲ့ပြီးတော့ဖြစ်မလာသေးတာတွေတွေ့နေရတယ်လို့ NCGUB ခေါ်ရှီခင်ပြည်တော်စုမြန်မာနိုင်ငံအဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးဟောင်းတဦးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဘယ်အထိရွေးခဲ့ပြီလဲဆိုတာ NCGUB ကိုမတရားအသင်းနဲ့အကြမ်းဖက်အဖွဲ့အစည်းကရုပ်သိမ်းကြောင်းကြေညာခြင်းနဲ့တက်တိုက်ဆိုင်ဆိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိနေတဲ့ထောက်သားတင့်ဆွေနဲ့ဦးကျော်စနာတို့ဆွေးနွေးသုံးသပ်ထားပါတယ်
ဒေါက်တာတင်းစုခင်ဗျာဦးဆရာမြန်မာပြည်ကိုပြန်လာနှစ်ပေါင်းဘယ်လောက်အကြာပါလဲဆရာ
ကျွန်တော်28နှစ်ခွဲကျော်28နှစ်နီးနီးပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားတော့ဆရာတွေ့ရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ချင်ပါတယ်ဆရာနိုင်ငံရေးအခြေအနေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်တဲ့ဘာညာဆိုတာသတင်းလောကမှာအပြင်ကနေပြီးတော့ဆရာတို့လည်းပဲဒါသိပြီးသား well informed ဖြစ်ပါလိမ့်မယ်ဆရာလက်တွေ့မှာတကယ်တွေ့လာရတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာဒီမိုကရေစီဘက်ကိုဘယ်လောက်ထိရွေးခဲ့ပြီလို့ဆရာအကြံဉာဏ်သုံးသပ်လို့ပါလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအာကျွန်တော်မလာခင်တုန်းကထင်ထားတာဒီတဲ့မှာကျွန်တော်ပို့ပြီးတော့တွက်ခဲ့တာတွေရောလိုပြီးတော့တွက်ခဲ့တာတွေရောရှိတယ်ခင်ဗျာတကယ်လက်တွေ့ရောက်လာတဲ့အခါမှာအခုတလခွဲအတွက်မှာတွေ့ရတာကတော့ချုပ်ပြီးပြောရင်တော့အတက်ဆရာတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီမိုကရေစီကောင်းကင်အောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလက်လက်မှုနဲ့အကြောက်တရားကတော့အရင်နဲ့သိတိသာသာကျွန်တော်ကြားထားတာတွေရဲ့သိတိသာသာကျွန်တော်မထွက်ခဲ့အချိန်နဲ့ဆိုရင်လောကပြောင်းမြန်အာလွတ်လပ်ပွန်လဲလာကြတယ်တတိတွေရှိလာကြတယ်မပြောရဲမဆိုရဲမသွားရဲမလာရဲမတွေ့ရဲတဲ့ဟာတွေကပြောင်းမြန်ဖြစ်ပြီးတော့ဒါအတွေ့အကြုံတွေအများကြီးတွေ့ရပါတယ်ဒါဒီမိုကရေစီအခွင့်အရေးပါနောက်တစ်ခါဒီဒီမိုကရေစီကိုပဲအတုံးချမှုတွေလက်တွေ့ကြလာတယ်ပေါ့နော်လက်တွေ့ကြတာ ਨੇ အများဒီမိုကရေစီသဘောအရဒီဒီမိုကရေစီကိုခွင့်ကောင်းယူပြီးတော့ လားဒီကိုကိုပါတီကိုအကျိုးစီးပွားရာရေးလုပ်နေတဲ့ဟာတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့အဲရှိလို့ရှိစီစဉ်တော့ပါပါပဲ
ဟုတ်ကဲ့
တယ်ပဲအင်္ဂါရေးပြုပြင်ပြောင်းလဲမှုအနေနဲ့ပတ်သက်ရင်တော့ကျွန်တော်တို့လှုပ်ရှားတွေပြင်စရာတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကပြောတာကဆရာလူပြီးတော့တွက်ခဲ့တယ်လို့ပြောမှာပေါ့ဆရာဒီလိုတော့ဖြစ်လာတယ်လို့မထင်ခဲ့ဘူးပေါ့လေဆရာတွက်တာကမှလူခဲ့သေးတယ်ဆိုပေါ့ပေါ့
ဆရာမှားတယ်ခင်ဗျ
เสียปูบิ๊ดตั๋วแค่มีบีผิดมาแล้วหาแล้วเนี่ยเปล่าครับ
ปูบิ๊ดก็တော့ดิโลเปียကျွန်တော်တို့ကောင်းသူလယ်သမားเนี่ยစိုက်ပျိုးရေးကဏ္ဍမှာကတော့စိတ်မကောင်းเสียပါဘူးလေသူတို့ဟိုအဆင်မပြေကြဘူးလို့ကျွန်တော်တွေးလာတယ်ခင်ဗျဒါကမိုးလေဝသတစ်ခုတည်းကြောင့်မဟုတ်ပဲねတခြားနိုင်ငံရေးเนี่ยတခြားဟိုနိုင်ငံတကာကိုကုံတွယ်မှုတွေအပါဝင်ပေါ့နော်အဲ့ဒါလေးလည်းရှိတယ်နောက်တစ်ခါဒီသမယိုးကြဆိုက်ပြူရဲ့နေပြီးတော့ဈေးကွက်ကိုဥတီတဲ့တိတိကျကျပြောရင်တရုတ်နိုင်ငံကပေါ့နော်တရုတ်နိုင်ငံကဝယ်ကျင်တဲ့ပြည်နယ်နေအပင်တွေကိုပဲစိုက်ပြီးတော့ပြောင်းကြရတော့ကအဲ့ဒါတွေလည်းတွက်ချီကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်နောက်တစ်ခုကဒီအရေရေးရှိမှာကျွန်တော်တို့မြန်မာနိုင်ငံရဲ့မြေစီဩဇာတဲ့ဒီတောင်ပြည်လက်မကဏ္ဍကိုမကြည့်ရတဲ့ဟာတွတ်တော်ကျွန်တော်တော်တော်စိုးရိမ်နေလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဒီကိစ္စမှာစိုက်ပျိုးရေးကဏ္ဍထင်တိုင်းပေါက်ဖြစ်နေရဟာနိုင်ငံရေးကြောင့်လားစီမံခန့်ခွဲမှုကြောင့်လားလယ်သမားတွေရဲ့အခွင့်အရေးလယ်သမားတွေရဲ့ good incentive ပေါ့လုပ်ကျင်ကင်ချင်အောင်အထွတ်အထိပ်အောင်တကယ်တွန်းအားမပေးနိုင်တဲ့ပုံစံမျိုးဟာနိုင်ငံရေးကိုအခြေခံပြီးဖြစ်နေရလားသတိမဟုတ်စီမံခန့်ခွဲရေးသက်သက်လို့ပြောနိုင်ပြီလားဆရာဘယ်လိုသဘောပါလဲ
အဲ့ဒါကတော့တော်တော်လေးခြေပြတ်နေခင်ဗျာဒီတစ်ခါတိုင်းပြီးခဲ့တဲ့ဆိုရတဲ့လက်ကမှာဒီလုံးကိုတင်ထားတဲ့မြေကြီးကိစ္စအဲ့ဒီတင်တာပြီးတော့ပြောထားတဲ့သိရရင်ကြောင်းရင်အတိုင်းလည်းမလုပ်ကြတာရှိတော့ဒီကတွေတော်တော်များများပျက်စီးကြတယ်နော်အဲ့ဒီဟာကဒါမြေသိမ်းမှုဆိုတဲ့အဲ့ဒီစီမံခန့်ခွဲမှုအမှားပေါ့အရင်တော့အမှားအခုတော့ကတရင်နောက်တော့မဆိုးတော့ဘူးဒါပေမဲ့အစိုးရကိုနှက်ကလည်းပဲဒါကိုရေးရှိအမြင်နဲ့ပေါ့နော်ဒီမှန်လေးချတဲ့အဆင့်မရောက်နိုင်သေးဘူးကျွန်တော်ထင်တယ်စတော့မစသေးဘူးလားမသိဘူးအဲ့တော့ကြုံပြောရင်တော့ဒီအရင်တော့ကမှားခဲ့တဲ့အမှားတွေရောအခုလက်ရှိလည်းပဲဒါကိုကြာကြာနာနာပြင်နိုင်စွာမရှိသေးတာရောပြင်ချိန်လည်းမရှိသေးလားတော့မပြောရဘူးပေါ့နော်အဲ့ဒါတော့ဟိုစိတ်မကောင်းစရာလို့ကျွန်တော်မြင်နေခင်ဗ
ျဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးအရေးကြီးတာဆက်မေးချင်ပါသေးတယ်အခုငင်းငန်ရေးဖြစ်စဉ်ပေါ့ဆရာတိုင်းရင်းသားအင်အားစုတွေနဲ့ပြန်လည်သစ်မြတ်ရေးငင်းငန်ရေးရမယ်အလားအလာလည်းပဲဒါ on again off again ပဲဒါတက်လိုက်ကြလိုက်ဖြစ်နေတဲ့အခြေအနေစခရပါလိမ့်မယ်ဆရာဘယ်လိုသုံးသပ်လို့ပါလဲအခုအခြေအနေကို
အဲဒါလေအမနာရံပြောရင်ငင်းငင်းရေးဖြစ်စင်မှာဒီကနေ့ခလုပမာနိုင်ငံမှာဖြစ်နေတာကလက်မဲ့ရှိတဲ့အဖွဲ့အစည်းတွေအင်အားစုတွေပြောဆိုလုပ်ကိုင်နေကြတာဖြစ်ပြီးတော့အစိုးရလုပ်တဲ့ပုံကကကြားနေပြီးတော့ဟိုအောင်ွယ်လိုလိုလုပ်ရတဲ့အဆင့်မဖြစ်တဲ့ခင်ဗျလက်နဲ့ဘာကြောင့်ခံရရဲဆိုတဲ့အကြောင်းတရားကိုပဲဖြတ်နိုင်ဖို့ ਨੇ နောက်လက်နဲ့ကိုင်အဖွဲ့အစည်းတိုင်းရောစစ်တပ်ရောကျွန်တော်တို့လက်နက်ကိုင်တိုင်းရင်းသားတွေရောကနိုင်ငံရေးအမြင်ရှိရှိနိုင်ငံရေးအမြင်ဆိုတာဆိုင်းပြည်အကျိုးစီးပွားကိုဦးတည်တဲ့နိုင်ငံရေးအမြင်ရှိရှိမှသာလေပမာနိုင်ငံရေးညီညာရေးကလက်စအမှန်ပေါ်ရောက်နိုင်တယ်လို့ကျွန်တော်မြင်တယ်တရှိကတော့ကျွန်တော်တော့တော်တော်ကိုဟိုစိတ်မကောင်းစရာပါနော်အားမရဘူးလို့ကျွန်တော်မြင်ပါတယ
်နိုင်ငံရေးပြီးတော့ကျွန်တော်လူမှုရေးစောစောကလက်သမားတွေကြောင့်တော့စီးပွားရေးနဲ့ပတ်သက်ပြီးဆရာပြောပြပါရေးလူမှုရေးကဏ္ဍထဲမှာအရေးကြီးဆုံးဖြစ်တဲ့ကျန်းမာရေးကဏ္ဍဆရာကိုယ်တိုင်ကျွန်တော်ဦးဖြစ်လေတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုဟာအရင်တည်းပိုပြီးတော့တိုးတက်ကောင်းမွန်လာပြီလို့ဆရာတွေးမိပါသလား
အော်အဲ့ဒါလည်းပဲကျွန်တော်ကတော့လက်တွေ့ပေါ့ကျွန်တော်ပတ်ဝန်းကျင်ခုချီးသွားတဲ့အတွင်းမှာလည်းကျန်းမာရေးဌာနကလူတွေကျမကြီးဆေးုံနေရောဆေးကန်းနေရောတော်တော်များများနေတိုင်းလို့လို့ပေါ့ကျွန်တော်ထိတွေ့နေရတော့ကလူသားတွေရောပေါ့နော်အာပိုက်ဆံဆိုတဲ့ငွေကြေးမရှိရင်ကျမကြီးကသောက်ရှောက်ဖို့တော်တော်ဖြစ်နေတဲ့အချိန်ဖြစ်တယ်နောက်တစ်ခါကုန်ကြစိတ်ကြီးကြရောနောက်တစ်ခုကဒီပိုက်ဆံကိုမုန်တီးတဲ့ဟိုကျမကြီးဟိုအဆောင်အစ်စ်တွေရောအများကြီးပေါ်လာတယ်ပေါ့နော်တိုးတော့လည်းပဲဟိုနောက်ကလိုက်တဲ့ကိစ္စတွေပေါ့ဥပမာဟိုမှန်ကန်တဲ့အရေးသွေးမီရဲ့စက်ပစ္စည်းအသုံးဆောင်တဲ့အတက်ပညာတွေပေါ့နော်ဒါတွေကလည်းကြံသေးတယ်အာအများစုလူလူအတွက်ကတော့ဟိုအခြေခံကျန်းမာရေးဌာနတွေမှာအခုချိန်ထိတော်တော်ကိုလိုအပ်နေတယ်လို့မြင်နေခင်ဗျာတိုးတော့ဟိုဒီဟာကိုဟိုအုံအောင်ဆုံးပြောင်းဖို့လိုတဲ့ ကျမရေးစနစ်ကြီးဒီကျွန်တော်တို့လိုနေတယ်လို့မြင်တယ်လက်ရှိဟိုဥမာကျွန်တော်တို့ကျမဝင်ကြီးအစ်စ်ကလည်းပဲသူစူးစားတော့စူးစားတယ်သူတော့ကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ရဲ့အမြင်ပဲဆိုပါဆိုသူကနိုင်ငံတကာထွက်ကြုံရှိတဲ့ပုဂ္ဂိုလ်နိုင်ငံတကာအမြင်နဲ့စီမံခန့်ခွဲမှုစူးစားနေတယ်ဘာမှနိုင်ငံရဲ့ပဂရီအခြေအနေနဲ့တချို့နေရာမြတ်ကွာဟနေသလားကျွန်တော်ကတော့ဟိုစိုးရိမ်မှုရှိရောရှိနေတယ်။ဒါကြောင့်ဟိုအရင်တုန်းကတော့ကျွန်တော်တို့ရှာဝန်ဖြစ်တဲ့ကာလမှာတော့ခက်ခဲကြမ်းတမ်းတဲ့ဒီဈာမကြီးဆောင်ဆောင်မှုကိုဥတည်ခဲ့ရနေ။ဒီနေ့တော့ရွယ်ကူပြီးတော့ချမ်းသာတဲ့လူလေးသားလည်းလက်လက်မိတဲ့ဈာမကြီးအဆင့်သာရှိပြီးတဲ့အတွက်ဒီကိစ္စကြီးကလည်းဟိုတာဝန်ရှိတဲ့လူတွေရဲ့အမျိုးမြင့်ရှိမှုနဲ့လုံမှသာလည်းဟုတ်တိုးတက်လာရရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာပညာရေးတော့ကျွန်တော်မမေ့တော့ဘူးဆရာပညာရေးကတော့လူတိုင်းလည်းပြောနေပြီးသားဆိုတော့အချိန်ချင်းကြားနေရပါပြီဆိုတော့ကျွန်တော်ဒီနောက်ဆုံးမေ့ချင်တာကတော့အခု NCGUB ထင်ကဆရာတို့ကိုယ်တိုင်ပါဝင်လှုပ်ရှားခဲ့တဲ့ NCGUB ကိုကြားသိခင်ကမြန်မာနိုင်ငံအစိုးရကနေဒါမတရားအသိအဖြစ်သတ်မှတ်တာကနေပယ်ဖျက်လိုက်တယ်ဘာညာလို့ပြောပါတယ်တကယ်တော့ NCGUB ကသူကသူဖျက်ပြီးသားဖြစ်နေပြီဖြစ်ပါတယ်So do you have bloody significant bloody two jar le boss ya
two jar ဥတော့တစုံတရာရှိပါတယ်ဘာကြောင့်လဲဆိုတော့တကယ်ထိတ်တန့်ပုံကိုယ်ကြီးအစီဝေးကြီးအပြီးနောက်မှာထွက်လာတဲ့အချက်လေးတစ်ခုပေါ့နော်နောက်တကကျွန်တော်လည်းဒီရောက်နေတဲ့အချိန်ဘာကြောင့်ဆို NCGUB ပြီးတော့နောက်ဆုံး2012ခုနှစ်ဖြစ်သိမ်းပြီးတဲ့နောက်ဆုံးအချိန်ကြီးကတော့လူသုံးဦးပဲကျန်တော့တာကိုဒေါက်တာစိန်ဝင်းရဲ့ကျွန်တော်ရဲ့အခွန်မကိုပိုင်းရဲ့အဲ့ဒီမှာအခွန်မကိုပိုင်းကတော့ဒီငင်းငိုင်းဖြစ်စင်တဲ့ပြီးတော့မှအခြေချပြီးဆောင်ရွက်နေပြီအဲ့ဒါဆိုရင်လည်းကျွန်တော်သားလည်းပြပနေကြရတယ်။ပြပနေတော့လည်းကျွန်တော်တို့တို့တွေကလည်းအမေရိကန်နိုင်ငံသားတွေမဟုတ်ဘူး။ကျွန်တော်တို့ပြန်လာတဲ့အခါမှာအခက်အခဲတွေကန့်သတ်တွေရှိခဲ့တယ်။အဲ့ဒီကန့်သတ်တွေကိုခုဖြည်းဖြည်းဖြေလျှော့လာတယ်ခင်ဗျာ။ဒါတော့အတမကောင်းပါလေ။ကျွန်တော်ခံဝန်ချုပ်မထိုးရတာလို့ဟိုကျွန်တော်တို့ဖြစ်လာပြီ။ကျွန်တော်တို့နောက်တစ်ခါ passport တော့မှရှောက်ယူလို့ရနိုင်တယ်ဆိုတဲ့အစ်နေဖြစ်လာပြီ။အဲ့ဒါအဲ့ဒီအချိန်မျိုးမှာပြင်ကြတဲ့လိုက်ချရင်လည်းတွေ့လို့သူဖြတ်ပေးကြသလား။ဖြစ်တဲ့နေရာမှာကပြည်ရေးကဖြစ်တာခင်ဗျအဲ့တော့ပြည်ရေးဆိုတာလဲတိတိတိုင်ပဲကျွန်တော်တို့အရင်စစ်ဆိုရလက်ထက်တုန်းကလေဒီလုံညုံကိစ္စနဲ့ထောင်တိုင်းကိစ္စတွေ깟နေအဖွဲ့အစည်းကနေဆက်လာတော့သူတို့လှုပ်တာကိုသူတို့ပြန်ဖြည့်တဲ့သဘောဟုတ်ပဲတဲ့တော့စိတ်တော်မပူဘူးကျွန်တော်တို့ကပူပြီးတဲ့အရေးသွေးတက်လာမှလည်းမဟုတ်ဘူးအရေးသွေးလည်းရော့သွားမှမဟုတ်ဘူးတော့ကျွန်တော်တော့အများကြီးတော့ကျွန်တော်တို့တော့တထူးတယ်လို့မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ဆရာပုဂ္ဂိုလ်ရေးအနေနဲ့ NCGUB အနေနဲ့မဟုတ်တော့မှတိုင်းပြည်အတွက်တစုံတရာနိုင်ငံရေးဖြစ်ဖြစ်ဒါကျမရေးဖြစ်ဖြစ်မြန်မာပြည်အတွက်ဆက်လက်ပြီးတော့ဆောင်ရွက်ဖို့ရွေးချယ်များရှိပါလားဆရာအဲ့ဒါပြောခဲ့ပါဦ
းအော်ဟုတ်ကဲ့အဲဆောင်ရွက်တယ်ဆိုတာဒီဗမာပြည်ပေါ်မှာထိုင်ပြီးတော့လုပ်ပြီးတော့ဆောင်ရွက်တာမှဆောင်ရွက်တာလို့ခေါ်ရင်တော့ကတစ်မျိုးပေါ့နော်ကျွန်တော်ဒီခီးစဉ်အဆုံးရောက်လို့ရှင်တော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ချနိုင်လာပါလိမ့်မယ်ကျွန်တော်အရင်ကတော့ဗမာပြည်တကယ့်ပြည်ရေးအခြေအနေနဲ့ကျွန်တော်တို့ပြန်လာရင်လဲလာရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်မသိသေးတော့ကျွန်တော်မဆုံးဖြတ်နိုင်ဘူးအခုတစုံတရာတော့တိုးပြီးသိလာတယ်သို့တော့ကျွန်တော်မှသိကြရလိဟိုအများကြီးရှိသေးတဲ့တွေ့ပြီးတော့မှထိုင်ပြီးတော့အိပ်ပြီးတော့လုံမယ်မလုပ်ဘူးဆိုတာအထီးတော့ကျွန်တော်ဒီနေ့ရန်လုံးပြည့်ကျွန်တော်မပြောနိုင်သေးဘူးကျွန်တော်လာလို့ရပြီးတော့လာကြာကြာနေလို့ရပြီးအလုတ်ကန်ကွန်လက်ကန်ကွန်ရှိလို့ရှိရင်တော့ကျွန်တော်ဟိုကိုတက်ဆွမ်းတဲ့ဟာတော့ကျွန်တော်လုတ်ချင်ပါတယ်လုတ်ဖို့လေကျွန်တော်အဲ့တော့ဒီကြည့်ပေါ့နော်ဒါတော့လုပ်သွားမှာပ
ါအခုကြားခဲ့ရတာကတော့ဥကျော်စန္နာရဲ့အပတ်စဉ်မြမအရေးသုံးသက်ချက်ကဏ္ဍဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်ကြီးမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့အားကစားကဏ္ဍပါ။ VOA ရဲ့သတင်းပတ်စင်အားကစားအစီအစဉ်ကနေ2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲအထူးအစီအစဉ်ဖြစ်တင်ဆက်နေတာမှာဒီသတင်းမှာတော့အုပ်စု EFG နဲ့ H တို့မှာဘယ်အသင်းတွေအုပ်စုအဆင့်ကိုကျော်ပြီးတော့ဒုတိယအဆင့်ကိုတက်နိုင်ခြေရှိသလဲဆိုတာနဲ့ကြာတာပတင်းနေစတင်မဲ့ကမ္ဘာဖလားဖွင့်ပွဲမှာအင်ရှင်ရုရှားနဲ့ဆိုရီအာရေဗျပွဲ၊တောက်ကြာနေကစားမဲ့အီဂျစ်နဲ့ဥရုဂွေးပွဲ၊မော်ရိုကိုနဲ့အီရန်ပွဲပေါ်တူဂီနဲ့စပိန်ပွဲအနိုင်အရှုံးခံမှန်းချက်တွေကိုတင်ဆက်ထားပါရယ်။အားကစားဆောင်မရှင်တွေဖြစ်ကြတဲ့ကိုဝနာကိုကိုဝင်းကျော်မင်းတို့နဲ့အတူသုံးသပ်ဆွေးနွေးပြီးကိုကျော်ကျော်သိန်းကတင်ဆက်ထားပါရယ်ရှင
်။ကိုဝင်းကျော်မင်းနဲ့ကိုဝနာကိုကျေးဇူးပါပဲ။ကျွန်တော်တို့ဒီတစ်ပတ်တော့ကြံတဲ့အုပ်စု၄စု EFGH ကဘယ်အသင်းတွေအုပ်စုအဆင့်ကိုကျော်မလဲဆိုတာဆက်ပြီးတော့သုံးသပ်ဆွေးနွေးကြရအောင်ဆိုတော့ကိုဝင်းကျော်မင်း group E မှာ Brazil, Switzerland, Costa Rica, Serbia ဆိုတော့ Brazil ကတော့တေချာပေါက်ကျော်မှာပေါ့နော
်အဲဟုတ်ကဲ့ဒီအုပ်စုကတော့နောက်တစ်ဆင့်တက်ဖို့အတင်းရတော့နည်းနည်းလေးရွေးရဖို့တော့နည်းနည်းခက်ခဲရကြဒီနေ့ကဘုပြောသလိုဒီ Brazil ကတော့နောက်တစ်ဆင့်တက်ဖို့တေချာရဆိုတော့အနေထားတစ်ခုမှရှိနေပေမဲ့ဒီကျန်တဲ့အုပ်စုဝင်အတင်းရရှိတဲ့ Costa Rica, Switzerland, Serbia တို့ကတော့ဒီနောက်တစ်ဆင့်တက်ဖို့တော့သူတို့အခွင့်အရေးကိုရှိနေတယ်ကျွန်တော်ကတော့ဒီ Ivan Novik ကိုလာတော့တာဂက်တိုလို့ပေါ့ဒီပါရင်ကြလာမရှိနေစာရီယာကိုကျွန်တော်ရွေးချင်တယ်က
ြဟုတ်ကဲ့ကိုနာကိုကောဘရာဇီးအပြင်ဗာများရွေးချင်သေးလဲ
ဟုတ်ကဲ့ကျွန်တော်လည်းဘရာဇီးကတော့ဒါပြည့်ချေစာအတွေ့အကြုံဟိုလက်ရှိဖောင်းနိုင်နေရတာအုပ်စုပထမရောက်တေချာတော့ဝယ်ကြဒုတိယနေရာတော့ကတော့ကိုဝင်းကျော်မင်းတို့ကလို့ခုနကျန်တဲ့တော့မရတော့ပြန်ကြည့်အောင်မယ်ကျွန်တော်အကြိုက်ဆုံးရင်းနဲ့ဆိုတော့ကိုဝင်းကျော်မင်းတို့လိုပဲကျွန်တော်ကတော့စာရီယာကိုပူကြိုက်တယ်ကြအတွေ့အကြုံရောလက်ရှိအသက်အရွယ်နေသားရောပေါ့နော်ကစားသမားအင်အားရောဒီဆွစ်ဇာလန်ထက်ပိုတောင်းတဲ့ဆာဗီယာပဲဘရာဇီးနဲ့ဒီနောက်ဆင့်တက်မယ်လို့ထင်ပါတယ်
ကြ။ဟုတ်ကဲ့ group E မှာ Brazil, Serbia, Colombia, Guinea, Cameroon နှစ်ယောက်စလုံးခန့်မှန်းနေဆိုတော့ group F အတွက်ကော Colombia, Germany, Mexico, Sweden, တောင်ကိုရီးယားပေါ့ဆိုတော့ Germany အပြင်ဘယ်အသင်းကိုယူမလဲ
။ဟုတ်ဒီ group ကလည်းဒါ Germany ကတော့လက်ရှိနံပါတ်1နဲ့အဝရေးပန်းစားနေတာပေါ့နော်။သူတို့ရဲ့ဒါကစားသမားအင်အားလက်ရှိ champion လည်းရှိနေတော့ Austria ဆင်ကတော့ကျော်မဲ့နေထားမှာရှိပါတယ်။ဒုတိယအင်အားအတွက်ကတော့ဒီတောင်ကိုရီးယားရဲ့ Mexico ရဲ့ဆွေဒင်ရပြန်လူအောင်ပါဘယ်တော့အဲ့ဒီ၃နှစ်နေရတဲ့ကိုယူရမယ်ဆိုတော့ဆွေဒင်ကိုနောက်ဆင့်တယ်လို့ခံမှန်းကြပါတယ
်ဟုတ်ကဲ့ကိုဝင်းကျော်မင်းအောင်ဂျာမနီအပြင်ကျန်တဲ့၃နှစ်နေရဘယ်အသင်းကိုခံမှန်းလဲ
ဟုတ်ကဲ့ဟုတ်ကဲ့ O2S မှာတော့ကျွန်တော်ဒီကိုဝနာကိုနေတော့ကျွန်တော်အမြင်လေးနဲ့တော့လွဲရကြပြဿနာတော့ကျွန်တော်ဘာပြောသလိုဒီတက်ရှိကဘာချန်ပီယံဂျာမနီကိုတော့ကျွန်တော်နောက်ဆင့်တက်ဖို့ပေးကြတော့အသင်းချေရွေးချယ်ခြင်းနဲ့ဒါပေမဲ့ဒီဒုတိယနေရာနောက်ဆင့်တက်မဲ့အသင်းကိုတော့ဒီကဲကြုံပိုင်ရင်းကြတဲ့နားမကောင်းတွေအများကြီးပါနေတယ်မက္ဆီကိုကျွန်တော်ပူချိုက်နေတယ
်ဟုတ်ကဲ့
ကျွန်တော်နောက်ဆုံးတက်မဲ့အတွင်းကကျွန်တော်ဂျာမနီနဲ့မက္ဆီကိုပဲကျွန်တော်သိမိရပ
ြဟုတ်ကဲ့အိုဆူအက်ဖ်မှာဂျာမနီအပြင်မက္ဆီကိုသို့မဟုတ်ဆွီဒင်ပေါ့ကဲ group G မှာကတော့ဘယ်ဂျင်ပနားမတူနီးရှားအင်္ဂလန်ဆိုတော့ကိုဝင်းကျော်မင်
းဟုတ်ကဲ့ဗျအိုဆူ G မှာတော့ကျွန်တော်ထင်တယ်ဗျဘယ်ဂျီယံနဲ့အင်္ဂလန်ပဲနောက်ဆုံးတက်မဲ့လို့ကျွန်တော်သိဆားနေတယ်ဒီလိုမျိုးဒီဒီအပတ်ထိုက်တဲ့ကစားသမားတွေအများစုတာဝန်လေးရဲ့အတိုင်းအတာအတွက်ဒီအုပ်စုကတော့တော်တော်လေးခြောင်တယ်လို့တော့ပြောလို့ရပါကြ။ဒီကစားသမားနဲ့ဒီနီရှားတွေကလည်းဒီအုပ်စုမှာအင်ဂျင်အချိန်ပဲရှိနေတယ်။ဒီကစားသမားအင်အားပိုင်းရောရှားလက်ကောင်းမှုရောရုံးတန်နေရတဲ့အချိန်တွေရဲ့အကြောင်းဒီအုပ်စုမှာကျွန်တော်ဘယ်ဂျီယံနဲ့အင်္ဂလန်နဲ့နောက်ဆက်တက်တယ်လို့ကျွန်တော်ယူဆမိကြရ
။ကိုနာကိုဘယ်ဂျီယံအင်္ဂလန
်ဟုတ်ကဲ့ဒီအုပ်စုမှာလည်းကျွန်တော်လည်းကိုဝင်းကျော်မင်းနဲ့ဒီလိုပါရပြပေါ့။ဘာဖြစ်လို့လဲဆိုတော့ဒီအုပ်စုကအရန်ထင်ရှားနေတဲ့ထိပ်တီးပင်ရဒီအင်္ဂလန်နဲ့ဘယ်ဂျီယံပေါ့နော်။တခြားနှစ်ပင်ရတော့တူနီရှားနဲ့ပနားမာကြဒါပေမဲ့ဒီတူနီရှားကတော့အာဖရိကအသင်းတွေဒီဖြစ်မြင့်အသင်းတွေနဲ့ဒီဘယ်ဂျီယံနဲ့အင်္ဂလန်ကိုစင်ကာပူနိုင်ငံတော့နည်းနည်းတော့စောင့်ကြပါဒါပေမဲ့ပုံမှန်တိုင်းဆိုရင်တော့ဒီအင်္ဂလန်နဲ့ဘယ်ဂျီယံနဲ့နောက်ဆုံးတပ်ပုံများပါလေကွာ
။ဟုတ်ကဲ့ဒီခါကျွန်တော်တို့အခု group H နောက်ဆုံး group ပိုလန်ဆီနီဂိုကိုလွန်ဘီယာဂျပန်ကိုနာကို
ဟုတ်ကဲ့ဒီအုပ်စုကတော့ဒါဟိုဒီအုပ်စုဒီပင်ရတာ group of death ဆိုပြီးတော့နောက်အုပ်စုတစ်ခုလို့ပြီးတော့ပြောကြရပါတော့ဒီအုပ်စုမှာလည်းဒါခြေစမ်းမတိမ်းမင်းအနေထားမှာရှိတယ်ကိုလံဘီယာကတော့ဒါနည်းနည်းလေးပစားသမားကောင်းနေတော့ပူရှိရပါတော့အဲ့တော့ကိုလံဘီယာကိုတော့ဒါအုပ်စုပထမကျွန်တော်တော့ပြောချင်တယ်ကျွန်တော်ကျွန်တော်အကြိုက်တင်ကိုရေးမယ်ဆိုတော့ကျွန်တော်အာဖရိကအတင်းဖြစ်တဲ့ဒီရှေ့ကတိုက်ဆက်ဒီမာမီလို့ဒီမူဆာဆောလို့လည်းပါတဲ့ဘောနော်ဆီနီဂိုအတင်းကိုကျွန်တော်ရေးချင်တယ်က
ဟုတ်ကဲ့ကိုဝင်းကျော်မင်းကိုလံဘီယာနဲ့ဆီနီဂေါလို့သဘောတူပါသလား
ဟုတ်ကဲ့ကြာဒီအုပ်စုမှာတော့နောက်ဆက်တက်မဲ့အတင်းကကျွန်တော်ကိုလံဘီယာကတော့ပေကြပေါ့နောက်ဆက်တက်မဲ့အတင်းတည်းကျွန်တော်တက်မဲ့ချင်တယ်ဒါနဲ့ဥနာကိုနာကိုပြောလို့ဒီအုပ်စုကဒီနောက်ဆက်ကိုရက်တက်လို့ပြောလို့ရရတယ်တို့အတင်းလေးတင်းလုံးရဲ့ဒီခြေစမ်းမရက်တိမှုတွေကတိတ်မခွာတဲ့အတွက်ဒီအုပ်စုဖွင့်ဝဲနေတယ်မှာဒီအမားများတဲ့အတင်းကတော့ဒီအုပ်စုချက်မှာကျန်နေတယ်တော့ခင်ဗျာဒီဒီကိနော်နောက်တစ်ဆင့်တော့ဒီစကားမကောင်းတွေပိုင်ဆိုင်လာတယ်အတွေ့အကြုံတွေလည်းရှိခဲ့ဒီပိုလန်နဲ့ကိုလံဘီယာကိုကျွန်တော်ရွေးချယ်ကြတယ်ဗျ
ဟုတ်ကဲ့ဗျာကျွန်တော်တို့အုပ်စုရှစ်စုစလုံးသုံးသပ်ပြီးတဲ့နောက်မှာမနေ့ပြန်ကြာသပတေးနေ့ဆိုရင်ဖွံ့ဖွဲ့ကန်တော့မယ်အုပ်စုအေကအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျာဆိုတော့ကိုကနောက်ကိုရုရှားဆော်ဒီအာရေဗျာဖဲသိမ်းလဲ
ဟုတ်ကဲ့ဗျာဒီဘက်ကတော့ရုရှားဝဲကြီးရဲ့မှာပဲဖွံ့ဖွဲ့နဲ့ဒီကတော့အင်ဂွင်းဖြစ်တာနဲ့ဒီအုပ်စုမှာလည်းဒါသူပြန်ဆော်ဒီအာရေဗျာကအစ်စ်နိုင်ဆုံးပြိုင်ပွဲဖြစ်နေတော့ဒီဘက်ကတော့ရုရှားဘက်ကတော့မဖြစ်နေနိုင်မှာကိုနောက်ဆုံးဘက်ကမျောလဲနိုင်မှာဆိုတော့ရုရှားဝဲနိုင်မယ်ဗျာကျွန်တော်ထင်ဂိုးလည်းပြတ်နိုင်ဖို့လားလားရှိပါတယ
်ကိုဝင်ကြော်မင်းရုရှားသဘောတူလား
ဟုတ်ကဲ့ဗျာဒီပွဲမှာလည်းကျွန်တော်လည်းကိုနာကိုနဲ့အမြင်တူပါကြဒါပေမဲ့ရုရှားနေရဒီအုပ်စုဖွံ့ဖွဲ့ရင်းဖြစ်တယ်ပြီးတော့ဒီနောက်တစ်ဆင့်တက်ဖို့အတွက်ဒီအချစ်ဥရဂွေးလိုအတင်းတွေကိုဒီရှင်းစကားနိုင်ဖို့အတွက်ဒီအဖွံ့ဖွဲ့ရင်းမှာဒီမဖြစ်နေတဲ့အနိုင်ရဖို့လိုအပ်တယ်ဒီနေ့ဒီအိမ်ဝင်းပြည့်စက်ရှိမှောက်မှာဒီအနိုင်ရအောင်ပူပြီးအားဆိုင်လာမယ်ဗျကိုနာကိုနာကိုပြောလို့ဒီပွဲကအနည်းဆုံး၃-၉လောက်ထိကြာပြီးအနိုင်ရဖို့ရှိနေတယ်ဗျဟုတ်
ဟုတ်ကဲ့ကိုနာကိုရေဂျာတာပတိဖုံမဲ့ပြီးတဲ့နောက်တောက်ကြနေမှာပထမဆုံးပွဲကအီဂျစ်ဥရုဂွေးဘယ်သိမ်းနိုင်မှာခံမှန်းလဲ
ဟုတ်ကဲ့အီဂျစ်ဥရုဂွေးကတော့ဒါအီဂျစ်ကတော့ဒုတိယညောင်းရှင်မှာဥရုဂွေးကတော့တွေ့ကြုံပိုင်းလဲကောင်းတယ်နောက်တိုက်ဆက်မှာဆော့အက်ကာဗာနီလည်းရှိရဲဆိုတော့ဒါဥရုဂွေးကပဲနိုင်လိမ့်မယ်ဗျ
မော်ရိုကိုအီရန်ရော
အဲ့ဒီပွဲကလည်းအကျိတ်နဲ့ရှိနေတာအီရန်လည်းဒါအချက်ချင်းပွဲမှာကြေးကသူကမဆိုးဘူးပေါ့နော်အဲ့တော့မော်ရိုကိုကလည်းအရင်ကောင်းတဲ့အတင်းတော့မဟုတ်ဘူးဒါပေမဲ့အီရန်ထက်တော့နည်းနည်းလေးတော့ပိုမြင့်နေတယ်ဆိုအဲ့တော့ဒီပွဲကလည်းအကျိတ်နဲ့ဖြစ်မယ်အမေသူနေတဲ့ရေးရမယ်ကျွန်တော်ဒါကစားသမားကောင်းပူများတဲ့မော်ရိုကိုတော့ရေးချင်တယ်ဗ
ျဟုတ်ကဲ့နောက်ဆုံးပွဲကတော့ဒါပူပြီးအကျိတ်နဲ့ဖြစ်မယ်ထင်တယ်ပေါ်တူဂီစပိန
်ဟုတ်ကဲ့ဗျဒီနှစ်သင်းရတော့ဒီအုပ်စုမှာနောက်ဆုံးတစ်ခုလေ event စားမြင်တဲ့အချင်းပေါ့နော်အဲ့တော့အဖွင့်ပွဲမှာတွေ့နေတဲ့အတွက်နှစ်သင်းလုံးကဟိုအရင်ပေါ့နော် CR တိုက်စစ်ကိုဟို CRV တိုက်စစ်ဆင်မယ်လို့တော့မထင်ဘူးဗျသူမကိုမစောင့်နေကြမယ်လို့ထင်တယ်အဲ့တော့ဒီပွဲကစပိန်ကတော့ပူပြီးတော့ကစားသမားအင်အားတာမယ်ကစားခွင့်အင်အားတာတယ်ဆိုမဲ့ကျွန်တော်တေးလောက်ပဲမှကျင်နေတာဒီပွဲကတော့
ဟုတ်ကဲ့ဆိုတော့ကိုဝင်းကျော်မင်းအီဂျစ်ပူရုဂွေးမှာကိုနောက်ကိုကဥရုဂွေးကိုဝင်းကျော်မင်းရော
အီဂျစ်နဲ့ဥရုဂွေးပွဲကတော့ဒီနောက်ဆုံးတက်ဖို့အတွက်သူတို့အတင်းနဲ့တင်းရဲ့အရေးပါတဲ့ပွဲစဉ်ဖြစ်လာရမယ်ကျွန်တော်ထင်တယ်ဒီပွဲကပြေရလက်တာထောက်ပေါက်ရတယ်ဆိုတော့ဒီပွဲအတင်းနဲ့တင်းလို့ရအနာတတင်ရလက်တပြီတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်ယူဆရကြ
ဟုတ်ကဲ့မော်ရိုကိုနဲ့အီရန်ပွဲရော
မော်ရိုကိုနဲ့အီရန်ပွဲကိုတော့ပြောရမှာဆိုတော့ယောဂအခြေစိုက်ကစားမရစုပါဝင်လာတဲ့မော်ရိုကိုရဲ့တက်စ်ကိုအီရန်နဲ့ပွဲချင်းကြီးတောင်းခံဖို့မဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့ဒီဘက်မှာမော်ရိုကိုပဲရွေးချယ်ခြင်းနဲ့အနည်းဆုံးမော်ရိုကိုတူးပြီးလောက်နဲ့နိုင်ရော
ဟုတ်ကဲ့ဒီပွဲကတော့ကိုဝင်းကျော်မင်းကိုနောက်ကိုမော်ရိုကိုပို့ပြီးတော့အလေးပေးကြတယ်ဆိုတော့ပေါ်တူဂီစပိန်ကရောကိုဝင်းကျော်မင်းကဘယ်ဟာပူကြိုက်လဲ
ဟုတ်ကဲ့ဗျပေါ်တူဂီစပိန်ဘွဲကိုကျွန်တော်ပြောမှာဆိုတော့အတိအကျလုံးပြောတင်ရတာကျွန်တော်ဒီဘက်မှာစပိန်နဲ့အနိုင်ရမယ်လို့ကျွန်တော်ယူကြည့်နေတယ်ကျွန်တော်ဒီဘက်မှာအနည်းဆုံးစပိန်1-0တောင်မဟုတ်ဂိုးပေးရရင်တော့2-1လောက်နဲ့ပြတ်ပြီးအနိုင်ရောပါမယ်လို့ကျွန်တော်နေနေဒီကောင်နေရကြ
အပစင်အားကစားကဏ္ဍကိုကြားခဲ့ရတာပါရှင်။မနေ့ပြန်ကြာတာပရင်းနဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့အစီအစဉ်တွေကိုပြန်ပြီးတော့ကြားကြရမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်။အခုတော့ကြာနေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်။
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့ဒီကနေ့ပုတ်ထုနေ့မှာကြေညာပါတယ်။ခီးရှေကြီးကနေပြန်လဲရောက်ရှိကြောင်းသူတာဝန်ယူခဲ့တဲ့နေ့ထက်ကိုအခုချိန်မှာအလုံးအနေနဲ့ပိုပြီးဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီဖြစ်ကြောင်းသမ္မတကတွစ်တာမှာရေးပါတယ်။ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုကစိတ်ဝင်စားဖွယ်ကောင်းပြီးအပြုသဘောဆောင်တဲ့အတွေ့အကြုံဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံရဲ့အနာဂတ်ဟာအလားအလာကောင်းတယ်လို့လည်းသမ္မတကရေးသားခဲ့ပါတယ်။ဆော်ဒီအာရေဗျာဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကထောက်ပံ့ထားတဲ့အဝေးရောက်ရှိမြင့်အစိုးရကအရေးပါတဲ့စစ်ကမ်းမျိုးဟော်ရီဒါကိုဒီကနေ့ပုတ်ထူးနေ့မှာစပီးတိုက်ခိုက်ပါတယ်။ဟော်ရီဒါမျိုးကိုဟူတီတပုံးတို့ထိန်းချုပ်ထားတာဖြစ်တယ်လို့ယေမန်နိုင်ငံရဲ့မြို့တော်ဆာနာကလည်းထိန်းချုပ်ထားတာပါ။စစ်ကမ်းကနေဟူတီတပုံးတွေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ပေးထားတဲ့အကြောင်းညွန်ပေါင်းအဖွဲ့ဝင်ဖြစ်တဲ့အာရပ်စော်ဘွားများပြည်တော်စု UAE ကဒီကနေ့ပုတ်ထုနေ့မှာပြောဆိုထားပါတယ်။ယာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေလိုက်ပါလာတဲ့ကယ်ဆယ်ရေးသင်းမော့ကိုလက်မခံခဲ့တဲ့အပေါ်အီတလီအစိုးရကိုပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကဝေဖန်ရှုတ်ချထားတာကိုတုံ့ပြန်တဲ့အနေနဲ့အီတလီအစိုးရကပြင်သစ်သမ္မတကြီးကိုဒီကနေ့ပုတ်ထုနေ့မှာဆင့်ခေါ်လိုက်ပါတယ်။အာဖရိကတိုက်ဆာဟာရာတက္ကနာယတောင်ပိုင်းကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကိုအီတလီအနေနဲ့နိုင်ငံတကာဥပဒေအရလက်ခံဖို့လိုအပ်တယ်လို့ပြင်သစ်သမ္မတကပြောဆိုခဲ့တာဖြစ်ပါတယ်။2026ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပူးရဲအင်ရှင်အဖြစ်ကျင်းပခွင့်ကိုက ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကဒီကနေ့မှပဲပေးအပ်လိုက်ပါတယ်ရှင်။တရင်အချင်းချက်ကမှတင်ကြီးထိုက်ကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကွန်ညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Miguel Dubanski ဖြစ်ပါတယ်။ VO American အသံရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 1.33 ညလိုင်းဒိုမီတာ32 kHz 9.35နဲ့လိုင်းဒိုမီတာ40 kHz 9.30တို့ကနေဖန်ယူနိုင်ပါတယ်။ VO Egona စနေအတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်။ကျမအနင်္ဂါပါ
This program has come to you from the Voice of America, Washington. Welcome.